to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မေလ23ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည9နာရီကနေ10နာရီအထိ95 32နဲ့51တို့ပြင်ထိုင်းလာမီတာ190တို့ကနေလဲဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အိန္ဒိယနိုင်ငံထွေထွေရွေးကောက်ပွဲမဲရလက်ဒီနေ့ထိရေထွက်ပြီးတော့ဆိုရင်တော့ဝန်ကြီးချုပ်နရင်ဒရာမိုဒီပါတီကအပြတ်သတ်နိုင်ရမယ့်လာလာရှိနေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့ဒီနေ့တွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူညင်ညာပြီးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ဒီလင်ကနိုင်ငံမှာဖိခဲလာကဘုံခွဲမှုနဲ့ဆက်ဆက်တဲ့တန်ကြာရှိသူတို့ကိုရန်ကုန်မှာဒီကနေ့သက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီ
းအဲဟောမဟုတ်ဘူးတရားကိုကျွန်တော်စကားမရောက်သေးဘူးဗျာအားကြောင့်ကျွန်တော်အတီမပြူပေးနိုင်သေးဘူးသူလေကျွန်တော်လည်းတက်တယ်တော့ကြားတော့
ကျောက်တရာမြို့နယ်ရဲတပ်ဖွဲ့တာဝန်ရှိသူတူဦးပြောတော်တာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပိတ်ထားတာကြောင့်စီးပွားရေးတွေကျဆင်းနေတဲ့အကြောင်းတခါရခိုင်ပြည်နယ်မြောက်ဦးမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားချို့ဆစ်ဆောင်နေရတာပါဝင်ရခိုင်ပြည်နယ်အတွင်းမှာတိုက်ရိုက်တိုးချဲ့တာရင်းနဲ့မြေယာသိမ်းဆီးမှုတွေကြောင့်ဆစ်ဆောင်ဒုက္ခသည်တွေရဲ့လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်။ဒီကြောင်းနဲ့မတင်ဆက်ခင်မှာအခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကခြေညာပေးမှာဖြစ်ပါတယ်ဗျာ
။အိန္ဒိယနိုင်ငံထရီယူကောက်ပွဲမဲရလက်တွေဒီနေ့ထိရွေးတွက်ပြီးသည့်သလောက်ဆိုရင်တော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရပါတီကအပြတ်သတ်အနိုင်ရမယ့်အလားအလာရှိနေပါတယ်။မဲယုံပေါင်းတန်း6ရောက်ကနောက်ဆုံးမဲရလက်တွေဒီနေ့နောက်ပိုင်းမှာတည်ရမှာဖြစ်ပေမဲ့ရေထွက်ပြီးတော့မဲရလက်တွေအရ BJP ပါတီကလွတ်တော်မှာ292နေရာအနိုင်ရထားပြီးအဓိကအတက်ခံ Congress ပါတီကတော့250လောက်ရထားပါတယ်။လက်ရှိရလက်တက်ဖြစ်မယ်ဆိုရင်တော့ကုစလ943နေရာရှိတဲ့လွတ်တော်မှာ BJP ပါတီကအများစုဖြစ်ထိန်းချုပ်နိုင်မှာဖြစ်ပြီး2014ခုနှစ်ကတည်းကပိုပြီးအားကောင်းလာမှာပါ။ BJP ပါတီပြောခွင့်ရကတော့ရွေးကောက်ပွဲမှာအကြီးအကျယ်အောင်မြင်မှုရတာဟာဝန်ကြီးချုပ်မော်ဒီရဲ့အပြုသဘောဆောင်နိုင်ငံရေးလမ်းစဉ်နဲ့မူဝါဒတွေရဲ့ရလဒ်ဖြစ်ပြောနေပါတယ်။ BJP ပါတီရုံးရှိမှာတော့ကာကုံတီမုတ်တီဆိုကြတယ်လို့မီရှူမီဘန်နဲ့ပြစ်ပေါက်မုံနေဝင်ကပြီးအောင်မွေးခံနေကြတာပါ။ငနစ်တာအုတ်ချုပ်မှုတက်တန်းတွင်စီးပွားရေးရစင်ခေါ်မှုတွေကြုံရပေမဲ့ဝန်ကြီးချုပ်ရဲ့ဥဆောင်မှုပေါ်ယုံကြည်မှုကြောင့် BJP ပါတီအနိုင်ရတာဖြစ်ကြောင်းလည်းအကဲခတ်တွေကသုံးသပ်နေကြပါတယ်။
အမေရိကန်ပြည်ထောင်စုကထောင်ထဲချီတဲ့တပ်တွေကိုအရှိတ်လဲပိုင်းဒေသကိုထပ်မံဆေလွတ်ကောင်းဆေလွတ်မဲ့အစီအစဉ်နဲ့ပတ်သက်လို့ပက်တဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေအင်ပီရိုမှဒီကနေ့အစီရင်ခံစာတင်ပြဖို့ရှိတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်တပ်အင်အားတိုးမြင့်စေလွတ်ဖို့အရှိတ်လဲပိုင်းဒေသကိုတာဝန်ယူရတဲ့အမေရိကန်စစ်ဌာနချုပ်ကတောင်းခံခဲ့ပြီးတဲ့နောက်အင်ပီရိုမှတင်ပြမှာဖြစ်တဲ့အကြောင်းအမည်မဖော်လိုတဲ့အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးတော့သတင်းတွေကဖော်ပြပါတယ်ကာကွယ်ရေးအတွက်နောက်ထပ်တပ်ရင်အားတွေ Patriot ဒုံးတွေနဲ့စစ်သည်မော်တွေထပ်မံဆေးလွတ်ဖို့တောင်းဆိုထားတဲ့အတိုင်းအပြည့်အဝပေးမလားတချို့ကပဲပေးမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အီရန်နိုင်ငံကရေနံတွေပြည်ပကိုလုံးဝမတင်ပို့နိုင်အောင်ပိတ်ပင်သွားဖို့နဲ့အီရန်ရဲ့ချိန်ဆမှုတွေကိုတုံ့ပြန်ဖို့အတွက်ပင်လယ်ကွေ့ဒေသမှာ American စစ်အင်အားတိုးမြင့်မဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်မှာပဲ American နဲ့ Iran ကြားတင်းမာမှုတွေကြီးထွားနေတာပါ။ပြင်းပြင်းထန်ထန်ပြောဆိုတာတွေရှိပေမဲ့လည်းသမ္မတထရမ့်ကတော့အီရန်နဲ့စစ်ဖြစ်မှာကိုတော့မလိုလားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုထားပါတယ
်။တာလီဘန်သဘုံတွေကိုအားပေးကူညီမှုနဲ့ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားကို18နှစ်ကြာထိန်းသိမ်းခဲ့ပြီးနောက်ပြန်လွတ်ပေးလိုက်ပါတယ်။ထောင်နဲ့20ကြာခံနေရတဲ့အမေရိကန်တာလီဘန်ဖြစ်လူသိများတဲ့ဂျွန်ဝါကာလင်းကိုအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်တယ်ရာဟော့ပြည်ထောင်စုချင်းထောင်ကနေဒီနေ့ပဲပြန်လွတ်ပေးလိုက်တာပါ။အာဖဂန်စစ်ပွဲမှာပထမဆုံးကြာဆုံးခဲ့သူအဖြစ်အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA ရှိဂျွန်နီမိုက်စပန်သိဆုံးခဲ့တဲ့ထောင်စုဘူးမှုဖြစ်ခဲ့ပြီးတဲ့နောက်2000ခုနှစ်မှာအမေရိကန်ကအာဖဂန်ကိုကျူးကျော်တိုက်ခိုက်ခြင်းမှာသူ့ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ထူးခြားတဲ့အမှုဖြစ်စဉ်နဲ့အမှုသူရဲ့အမှုအကျင့်ရိုက်တွေပေါ်အခြေခံပြီးအထူးခံဝင်နဲ့လွှတ်ပေးဖို့မကြတဲ့ငွေကပဲရှောက်ထားခဲ့တာဖြစ်တဲ့အကြောင်းလဲပြည်သူတရားသူကြီးတတိယမြောက် TS Ellis ကမီလာထဲမှာတရားဝင်ကိုတည်ဆွင်းတဲ့မှတ်တမ်းမှာဖော်ပြထားပါတယ်။ပြည်သူတရားရုံးမှာကြားနာစစ်ဆေးခံခဲ့တဲ့လင်းကတော့တာလီဘန်တွေကိုအားပေးကူညီမှု Rifle Threat တစ်လက်နဲ့လက်ပြဘုံကင်ဆောင်မှုတွေအတွက်အပြစ်ရှိတဲ့အကြောင်း2002ခုနှစ်မှာပဲဝန်ခံထားတာဖြစ်ပါတယ်။
နျူကလ িয়ার နဲ့တမယိုးကြထိပ်ဖူးတက်နိုင်ပြီးတော့အကွာအဝေးကီလိုမီတာ 1,500 အထိသွားနိုင်တယ်လို့ဆိုရဲပယ်ထိန်တုံးတစ်ခုကိုအအောင်မြင်မြင်ဆန်းသက်ပြစ်လွတ်နိုင်ခဲ့တယ်လို့ပါကစ္စတန်နိုင်ငံကပြောကြားလိုက်ပါတယ်ဒီကနေ့ပြစ်လွတ်ခဲ့တဲ့ Shaheem Doo လို့နာမည်ပေးထားတဲ့တာလက်ပစ်ဒုံးဟာအ အရေပြပင်လယ်ထဲကိုကြားရောက်ခဲ့တယ်လို့စစ်တပ်ပြောခွင့်ရသူကပြောပါတယ်။နိုင်ငံရဲ့မဟာဗျူဟာလိုအပ်ချက်တွေကိုအပြည့်အဝစွမ်းဆောင်နိုင်တဲ့မစ်ဆိုင်းဒုံးဖြစ်တယ်လို့လည်းဆိုပါတယ်။အိန္ဒိယအိန္ဒိယနိုင်ငံနဲ့ဆက်ရေးတင်းမာနေချိန်မှာပါကစ္စတန်ကအခုလိုမစ်ဆိုင်းဒုံးစမ်းသပ်ပစ်လွတ်တာလည်းဖြစ်ပါတယ်။ဆက်လက်တဲ့ပစ္စည်းတွေနဲ့ဆက်ရေးပိုင်းရှေ့ပြေးနေအောင်လို့အိန္ဒိယအစိုးရကအကြီးအကျယ်ရင်းနှီးမြှုပ်နှံနေတာကိုပါကစ္စတန်ကလည်းအမိလိုက်ဖို့ကြိုးစားနေတယ်လို့လေလာသူတွေကသုံးသပ်နေကြပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံလုံးဟာနျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတယ်လို့လေလာသူတွေကယုံကြည်ထားကြတာပါ။မိုင်1900လောက်အကွာဝေးရောက်ပြီးတော့နျူကလ িয়ার ထိပ်ဖူးတပ်နိုင်တဲ့ Shahin 3 မစ်ဆိုင်းဒုံးကိုလည်းပါကစ္စတန်ကအရင်ကစမ်းသပ်ခဲ့ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9390ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1905ကနေပြောင်းထုတ်လွှင့်ပေးနေပါရှင
်ဗီယိုအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့ဒီနေ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးပါတယ်တွေ့ဆုံမှာဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လားတည်တံ့တူရေးစီမံကိန်းတွေအကောင့်ထက်ပေါ်ရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းလဲပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ထမင်းမှာနေဆက်ကယာယီစကန်နေမှာခိုးလုံနေသူတွေကိုသဘောဆန္ဒနဲ့နေရပြန်ရေးမြန်မာစိုးရကအကောင့်ထက်ပေါ်ဖို့ကြိုးပမ်းနေတဲ့ငင်းချင်းနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေမှာ UNHCR ကကုညီပံ့ပိုးနိုင်မဲ့ကိစ္စတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြောင်းလဲဖော်ပြထားတာပါမဟာမင်းကြီးကရန်ဒီယာရခိုင်ပြည်နယ်ခီးစဉ်ပြီးမှပဲနေပြည်တော်မှာစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်ခီးစဉ်မှာတော့ဝန်ကြီးချုပ်ပါဝင်ပြည်နယ်စိုးရတာဝန်ရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးဒေသရင်းအခြေအနေတွေကိုဆွေးနွေးမေးမြန်းခဲ့တယ်လို့စစ်တွေမြို့နယ်မှာရှိတဲ့စစ်ရှောင်ဒုက္ခသည်စခန်းတစ်ခုကိုလည်းတွားရောက်ခဲ့ပါတယ်မဟာကျာခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်နေတဲ့မဟာမင်းကြီးဟာရခိုင်ပြည်နယ်ကိုနှစ်ရက်ကြာတွားရောက်ပြီးပြည်နယ်စိုးရတာဝန်ရှိသူတွေလူမှုခြေပြုဖွဲ့စည်းတွေဒေသခံလူမှုတန်ဝန်ကကိုယ်စားလှယ်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါခီးစဉ်တွေ့အစဉ်တွေ့ဒုက္ခသည်တွေရဲ့စိုးရင်ချက်တွေနဲ့ပတ်သက်လို့လေးလာအကဲခတ်သားမှဖြစ်သလိုရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရရှိတည်တဲ့ခိုင်မာတဲ့အဖြစ်တစ်ခုရှာဖွေဖို့ကြိုးပမ်းတော်မှာဖြစ်တဲ့အကြောင်းလဲခီးစဉ်မတိုင်ခင်မှာပဲသတင်းထုတ်ပြန်ထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်ကနေဒါနိုင်ငံကကနေဒါဒေါ်လာတန်100နီးပါးပေးမယ်လို့ကြေညာခဲ့ပါတယ်။အားလုံးအတွက်တရားဝါပြောတဲ့အနာဂတ်ကိုတည်ဆောက်နိုင်ဖို့ထောက်ပံ့ကူညီတာဖြစ်တယ်လို့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာကနေဒါလွှတ်တော်အမတ်ကာမဲလ်ခီရာကထုတ်ပြန်ကြေညာချက်မှဖော်ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုဗိုလ်ထုနေကတွားရောက်ခဲ့တဲ့လွှတ်တော်အမတ်ခီရာကဒုက္ခသည်တွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကနေဒါမိဖက်တွေရဲ့ကူညီထောက်ပံ့မှုကဘလောက်ထိရောက်တယ်လဲဆိုတာမြင်ရတဲ့အတွက်စိတ်ချမ်းသာရတယ်လို့ဖော်ပြပြောဆိုခဲ့ပါတယ်ကနေဒါအစိုးရကထောက်ပံ့မဲ့တန်းတရားတွေက32တန်းကျော်ကိုမုတ်တုံရသည့်ဒဏ်နဲ့ဆိုက်ကလုန်းဒဏ်ကာကွယ်ရေးဒုက္ခသည်စခန်းတွေရဲ့အခြေအနေတိုးတက်ရေးလိန်ကွဲပြားမှုပေါ်ခြေခံတဲ့အကြမ်းဖက်မှုကာကွယ်တားဆီးရေးအပြင်ကျန်းမာရေးနဲ့မျိုးဆက်ပွားကျန်းမာရေးဆောင်ရှားမှုတွေအတွက်အသုံးပြုမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒေါ်လာ68တန်းကျော်ကိုတော့ကျမ်းမာရေးနဲ့အခြေခံပညာရေးဆိုင်ရာဝန်ဆောင်မှုတွေတိုးချဲ့ဖို့လိန်ကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုပြဿနာကင်တွဲဖြေရှင်းဖို့အမျိုးသမီးတွေဝင်ငွေရမယ့်အခွင့်အလမ်းတွေရှိလာအောင်လို့အသက်မွေးဝမ်းကြောင်းပညာတွေသင်ပေးတာအရင်းအမြစ်တွေပို့ရှိအောင်လုပ်ပေးတာတွေအတွက်အသုံးပြုမှာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ဖို့ဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရပေါ်လွှတ်တော်ကစုံစမ်းစစ်ဆေးမှုတွေအဆုံးမသတ်ရင်အတိုက်ခံဒီမိုကရက်တစ်နဲ့လက်တွဲအလုပ်မလုပ်နိုင်တဲ့အကြောင်းမနေ့တုန်းကပဲပြောလိုက်တဲ့အတွက်သမ္မတအင်ပြူတော်နဲ့ကွန်ဂရက်စ်လွှတ်တော်ကြားရှာရှာပါပါပါတီစွဲမထားပဲပူးပေါင်းဆောင်ရွက်မဲ့အခြေခံအဆောက်အအုံစီမံကိန်းတွေမှာသဘောတူညီမှုမရပဲဖြစ်ခဲ့ပါတယ်။မနေ့ပိုင်းကအင်ပြူတော်မှာစီစဉ်ထားတဲ့စီးပွဲတွင်သမ္မတကဒီမိုကရက်လွှတ်တော်အမတ်တွေနဲ့လက်ဆွဲနှုတ်ဆက်တာမျိုးမရှိခဲ့သလိုထိုင်လည်းမထိုင်ခဲ့ဘူးလို့လည်းအစိုးရကမှရှိခဲ့သူတွေကပြောဆိုခဲ့ကြတာပါ။ဟောလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမ္မတကပုံကွယ်ထားတာတွေရှိရဆိုပြီးမနေ့စောပိုင်းကမှတ်ချက်ပေးခဲ့တဲ့ပုံမှာလည်းသမ္မတကမချင်းမနှက်နဲ့တုံ့ပြန်ခဲ့ပါတယ်။၃မိနစ်လောက်အတွင်းအစည်းအဝေးခန်းထဲကနေဒေါသတွေကြီးထွက်သွားတဲ့သမ္မတကသတင်းစာရှင်းလင်းပွဲတစ်ခုချက်ချင်းလုပ်ဖို့စီစဉ်ခန့်ခဲ့ပြီးသူ့အနေနဲ့ပုံကွယ်ထားတာဘာမှမရှိတဲ့အကြောင်းလဲပြောဆိုသွားခဲ့တာပါ။ သမ္မတပေါ်တရားစွဲမဲ့အစီအစဉ်နဲ့ပတ်သက်လို့ဒီမိုကရက်တီမနေ့ကပဲအစည်းအဝေးတစ်ခုလုပ်ခဲ့တယ်ဆိုပြီးတော့လည်းသမ္မတကဆွဆွဲခဲ့ပါတယ်။ခြေကန်ဆောက်လုပ်ငန်းတွေနဲ့ပတ်သက်လို့သဘောတူညီချက်ရဖို့အတွက်အောက်လွှတ်တော်ဥက္ကဋ္ဌဘလူးစီနဲ့တက်လွှတ်တော်ကဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ထက်သူ့ဘက်ကပုံမူလူလာတဲ့အကြောင်းလဲသမ္မတကပြောခဲ့ပေမဲ့လက်ရှိအခြေအနေမှာတော့မဖြစ်နိုင်တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေဟာအထူးရောက်နေတာဖြစ်တာကြောင့်အဆုံးသတ်ဖို့လဲသမ္မတထရန့်ကတိုက်တွန်းပြောဆိုခဲ့ပါတယ်။
ဥရောပပါလီမန်ရွေးကောက်ပွဲတွေကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှဒီကနေ့စတင်ကျင်းပပါရယ် EU အဖွဲ့ဝင်28နိုင်ငံကြား၄ရက်ကျင်းပတဲ့ရွေးကောက်ပွဲတွေအတွက်ဒီကနေ့ကြာသပတေးနေ့မှာ Britain နဲ့ Netherlands နိုင်ငံတွေမှမဲပေးနေကြတာပါဥရောပပါလီမန်ရဲ့စုစုပေါင်းအမှတ်နေရာ952နေရာအတွက်ရလဒ်တွေကိုတော့တနင်္ဂနွေနေ့မှကြီးညာမှာဖြစ်ပါရယ်ရွေးကောက်ပွဲမတိုင်ခင်သဘောထားစစ်တမ်းတွေအရအမျိုးသားရေးဝါဒီတွေနဲ့အများကြိုက်ဝါဒီကိုယ်စားလှယ်လောင်းတွေပေါ်ထောက်ခံသူပိုများနေပါရယ်EU ရဲ့မူဝါဒတွေအစားကိုယ်နိုင်ငံရဲ့မူဝါဒကိုကိုယ်တိုင်ချမှတ်လို့သူတွေအပေါ်ပို့ပြီးထောက်ခံနေကြတာတွေ့ရပါတယ်။ဗြိတိန်မှာဥရောပပါလီမန်အတွက်ရွေးကောက်ပွဲတွေဒီကနေ့ကျင်းပပေမဲ့လည်းဝန်ကြီးချုပ်ထရီဇာမေဘယ်တော့နှုတ်ထွက်မှာလဲဆိုတဲ့ရပ်တန့်မှတ်ရေးကိစ္စကပို့ပြီးလွှမ်းမိုးနေပါတယ်။ EU တွေကဗြိတိန်နှုတ်ထွက်ပြီးရင်နှစ်ဖက်လိုက်နိုင်ရမယ့်သဘောတူညီချက်တွေကိုဝန်ကြီးချုပ်မေကဗြိတိန်ပါလီမန်မှာဗုဒ္ဓဟူးနေ့ကတင်ပြခဲ့ပေမဲ့အမတ်တော်တော်များများကကန့်ကွက်နေပါတယ်။ဝန်ကြီးချုပ်အမားတွေလုံနေတယ်လို့ဆိုပြီးအောက်လွှတ်တော်ခေါင်းဆောင်အန်ဒရီယာလက်ချင်ကလည်းနှုတ်ထွက်သွားတဲ့အတွက်ဝန်ကြီးချုပ်မေအတွက်အတော်လေးထိခိုက်စရာဖြစ်ခဲ့တယ်လို့သူနှုတ်ထွက်ဖို့ဖိအားတွေလည်းပုံများလာနေပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချင်းညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရင်းဆုံးတော့သီရိလင်္ကာနိုင်ငံမှာဧပြီလအတွင်းဖြစ်သွားခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ဆက်နွယ်နေတယ်လို့တန်ကြာဖြစ်ခံရပြီးတော့မြန်မာနိုင်ငံမှာရောက်နေတဲ့ဆိုသူကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကဒီကနေ့မှဖမ်းဆီးမိလိုက်ပြီးဖြစ်ပါတယ်လူမှုကြီးကြေးရုံမှာနေထိုင်ခွင့်တပ်တန်းလာတိုးစဉ်အဖမ်းခံရတဲ့မှတ်တမ်းဗီဒီယိုတွေထွက်ပေါ်နေပေမဲ့တပ်ဆိုင်ရာရဲစခန်းကတော့သူ့ကိုဖမ်းမိကြောင်းအတိမပြုသေးပါဘူးဒီကြောင်းအပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
သီရိလင်္ကာနိုင်ငံမြို့တော်ကိုလံဘိုအနီးဝန်းကျင်မှာရှိတဲ့ဖျားเจ้าနေတဲ့ဟိုတယ်တွေကိုအပြီးလ21ရက်နေ့ကအသေးခံဘုံးခွဲတိုက်ခတ်မှုနဲ့ပတ်သက်ဆက်နွယ်နေတယ်လို့တန်တရားရှိခံရသူအဗ်ဒူဆလမ်အရှတ်မိုမုတ်ဆိုသူဟာမြန်မာနိုင်ငံကိုရောက်နေတာကြောင့်သူ့ကိုတွေ့ရင်သတင်းပေးကြဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသူ့ပုံနဲ့တကွသတင်းထုတ်ပြန်ပြီးနောက်တနေ့မှာပဲပန်းစိုရာမှာရှိတဲ့လူမှုကြီးကြရေးရုံးရှိမှာဒီကနေ့ဖမ်းဆီးခံရတဲ့မှတ်တမ်းဗီဒီယိုတွေကိုအေယာဝတီသတင်းဌာနကထုတ်ပြန်ခဲ့တာပါဗီဒီယိုထဲမှာသူ့အနေနဲ့ဘာပြစ်မှုမှကျူးလွန်ခဲ့ခြင်းမရှိဘူးလို့အင်္ဂလိပ်လိုပြောထားတဲ့အတန်လဲပါဝင်ပါတယ်သူ့ကိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာအပိုင်ရဲစခန်းကို VOA ကဆက်သွယ်မေးမြန်းကြည့်တဲ့အခါဖမ်းခံရတယ်ဆိုတဲ့သတင်းသူတို့ကြားပေမဲ့သူ့ကိုဘယ်နေရာမှာထင်းသိမ်းထားတယ်ဆိုတာကိုမသိကြောင်းတာဝန်ခံရဲအရာရှိကအခုလိုပြောပြပါတယ
်။အဲခေါင်းမဟုတ်ဘူးမဟုတ်ဘူးတရားကိုကျွန်တော်စကားမရောက်သေးဘူးဗျ။အားကြောင့်နောက်အတိမပြေးနိုင်သေးဘူးသူလ
ဲ။ဆရာရောဗာကြားမိလဲတခြားနေရာမှာမိတယ်လို့ဗာလို့ဆရာကြားမိလားဆရာ။ကျွန်
တော်လည်းတိတယ်တော့ကြားတယ်။ဒါပေမဲ့လက်ရှိချိန်မှာကိုယ်ဝမ်းဖြစ်သေးဘူးဗျ။အဲ့လိုပဲမိရလို့ကြားတွေ့ရလို့ပဲကြားတယ်လေကျွန်တော်လည်းဆရာမသိဘူး
။2018ခုနှစ်ဇန်နဝါရီလကတည်းကမြန်မာနိုင်ငံကိုရောက်နေတဲ့အဗ်ဒူဆလမ်အရှတ်မိုမုတ်ကိုတော့အရဝတ်နဲ့လုံညုံရေးတပ်ဖွဲ့တွေကလူမှုကြီးကြရေးရုံးရှိမှာပဲဖမ်းဆီးထင်းသိမ်းပြီးကားပေါ်ခေါ်တင်သွားခဲ့တာပါ။သီရိလင်္ကာနိုင်ငံမှာပြီးခဲ့တဲ့လ Easter Sunday နေ့ကဖြစ်သွားခဲ့တဲ့အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကြောင့်လူ250ထဲမှနေတေဆုံးခဲ့ရတာပါ။အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic စစ်သွေးကြောအဖွဲ့ကပြောဆိုထားပါတယ်။ IS စစ်သွေးကြောအဖွဲ့ဟာမလေးရှားကိုဂျာဂန်စခန်းထားပြီးမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုဝင်ရောက်ဖို့ပြင်ဆင်နေကြောင်းမလေးရှားရဲချုပ်ကအေပီလာအတွင်းမှာပဲပြောကြားခဲ့တဲ့အတွက်မြန်မာနိုင်ငံအတွင်းလုံခြုံရေးသတိထားပြီးလှုပ်ဆောင်နေကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်။မလေးရှားရဲစုတို့ဘာလို့ကျွန်တော် IS နဲ့ပတ်သက်ပြီးပြောလိုက်ကြတဲ့ကျွန်တော်ကလုံခြုံရေးသတိရှိဖို့လုံခြုံရေးနဲ့ပတ်သက်ပြီးစီစဉ်ဆောင်ရွက်ဖို့တော့ကျွန်တော်ကဆက်ဆိုင်တဲ့ဘိုင်းနဲ့ညီလိုက်ညွှန်ကြားထားတယ်လို့ဆိုလိုခြင်းဖြစ်ပါတယ်
။အော်ဟုတ်ကဲ့ခင်ဗျာ။ဟိုတက်မတော်ဘက်ကတော့အခုဒါဆိုလို့ရှိရင်ဒီအခုဒီလူကိစ္စမှာပေါ့နော်ဟိုပြည်ထရေးနဲ့ဒီရဲတပ်ဖွဲ့တို့နဲ့ဒါပူးပေါင်းဆောင်ရွက်မှုတွေရှိနေသလားခင်ဗျာဘယ်လိုပူးပေါင်းဆောင်ရွက်မှုတွေရှိပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့လိုပဲရှိပါမယ်ခင်ဗျာကျွန်တော်တို့ဘက်မှာလည်းဒီတရင်းဖွဲ့တွေရှိပါတယ်ရင်းရယူစံကန်းရဖွဲ့ရှိပါတယ်တရင်းဝါပြီးတဲ့တောင်းယူစောက်စံကန်းရဖွဲ့ရှိပါတယ်အဲ့ဒီဖွဲ့တွေကတော့သူတို့ကတော့သူ့ရဲ့လုံလုံဆင်တိုင်းနဲ့ပူးပေါင်းဆောင်ရွက်တွေရှိပါမယ်
အခုကမြန်မာနိုင်ငံမှာလဲဆရာတို့တိတဲ့အချိန်မှာဟိုအကြမ်းဖက်မှုတိုက်ခိုက်မှုတွေပါညာဆိုတာလဲဟိုရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့အတန်တွေကထွက်နေတော့လေအခုလိုမျိုးနောက်ဆင့်ထပ်ဆင့်ကဲဒီသီရိလင်္ကာလူဟာတည်င်းကထွက်လာတော့ဆရာတို့အလတ် level တွေပါတွေတဘောကတတိပေးချက်တွေပို့ပြီးတော့မြင့်ထားတာတွေပါအများရှိပါလားထူးထူးကဲကဲ
ထူးထူးခြားခြားမြင်ထားတော့ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးကြတိပေးချက်တော့စဉ်းစားမပြဒီလိုအောင်ရလျက်ရှိတယ်ကျွန်တော်တို့ဒီမှာတော့လုံခြုံရေးပိုင်းနဲ့ပတ်သက်လာရင်ဒီမျိုးလုံခြုံရေးရှိတာပေါ့စစ်တရင်လုံခြုံရေးရှိတယ်စစ်ပစ္စည်းလုံခြုံရေးရှိတယ်စစ်စင်ရေးကိစ္စတွေလုံခြုံရေးရှိတယ်ဒီလုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ပုံမူပြီးအောင်ရနိုင်ဖို့အတွက်ဆက်ဆံရတိုင်းစစ်ဌာနကြောင့်ဉာဏ်ရည်လိုက်တော့ပြည်ပင်းညားတာရှိပါတယ်ဗျ
2012ခုနှစ်နောက်ပိုင်းကစလို့မြန်မာနိုင်ငံဟာအကြမ်းဖက်အဖွဲ့ရဲ့ပြစ်မှတ်တစ်ခုဖြစ်လာနေတဲ့အကြောင်းနဲ့အကြမ်းဖက်မှုကာကွယ်ရေးကိစ္စတွေကိုလည်းလှုပ်ဆောင်နေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကမကြသေးခင်ကပဲပြောဆိုထားပါတယ်ခင်ဗျာ
ကိုဇော်လိုင်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်မြန်မာနိုင်ငံရဲ့အဓိကနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့တရုတ်မူဆယ်ကုန်သွယ်ရေးလမ်းကြောင်းပိတ်ထားတာကြောင့်တောင်သူတွေရောကုန်သွယ်တွေဟာအခက်အခဲနဲ့ရင်ဆိုင်နေရသလိုဒီနှစ်အတွင်းတရုတ်မူဆယ်လမ်းကြောင်းကတဆင့်နေဆက်ကုံသွေးတည်တည်တသာကျဆင်းသွားတယ်လို့ကုံသွေးတွေကပြောပါတယ်။မူဆယ်မှာဆံပြောင်းသွားကြအဆရှိတဲ့ကုံပစ္စည်းတွေအမြောင်များပိတ်မိနေတယ်လို့လည်းဆိုပါတယ်။ဒီကြောင်ပြည်စုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။နေဆက်ကနေဝင်လာတဲ့မြမဆန်တွေကိုတရုတ်ကုံသွေးတွေကအခုမဆောင်ပဲတရားမဝင်ဝယ်ယူနေတာကိုယူနေအစိုးရကပိတ်လိုက်တယ်လို့တရားဝင်အခွင့်ကလည်း30ခွင့်ရခိုင်နှုန်းပေးဆောင်ရတဲ့အတွက်တရုတ်ကုန်သည်တွေကမြန်မာဆန်ကိုလက်ရှိမှာမဝယ်နိုင်တော့ဘဲရပ်နှားထားတာပါတရုတ်ကုန်သည်တွေကသူတို့ယူနေအစိုးရရဲ့အခွင့်ကိုရှောင်ပြီးတရားမဝင်လမ်းကြောင်းကနေမြန်မာဆန်ကိုအများဆုံးဝယ်ယူနေတာဖြစ်ပါလေတရုတ်နိုင်ငံရဲ့ပြောင်းလဲလိုက်တဲ့မူဝါဒကြောင့်မြန်မာဘက်ကတင်ပို့ရောင်းချနေတဲ့ကုန်သည်တွေတောင်သူတွေအဆင်မပြေဖြစ်ကုန်တယ်လို့မူဆယ်ကုန်သည်တိုင်ဒုဥက္ကဋ္ဌဦးချမ်းသာဦးကအခုလိုပြောပါတယ်
သူတို့ဘက်ကဒီတောင်သူလက်သမားကျိုးစီးပွားကာကွယ်ဥပဒေပြပေါ်မှုနဲ့ပြီးရင်ဒီမွန်ဂိုပေါပြောက်ရေးအစီအစဉ်နဲ့တားမြစ်တဲ့အတွက်ကိုကျွန်တော်တို့ကပူပူအဆင်မပြေဘူးဖြစ်နေတာပေါ့
ပြည်တွင်းစံထက်ဝက်လောက်ကတရုတ်ပြည်ကိုပို့နေတာဖြစ်ပြီးအခုလိုတရုတ်ဘက်ကစံအဝယ်ရော့သွားတဲ့အတွက်စံစည်းကွက်မှာအတိုက်လျောက်နစ်နာမှုတွေရှိတယ်လို့မြန်မာကုန်သည်တွေကပြောပါလေတရုတ်နိုင်ငံနယ်စပ်မူဆယ်ကုန်သည်ရေးဆောင်ထဲမှာတော့တရုတ်နိုင်ငံကိုတင်ပို့မဲ့ဇန်ပြောင်းတကြားတွေအများအများပိတ်မိနေတယ်လို့စံကုန်သည်တူဖြစ်တဲ့ဦးမင်းသိန်းကအခုလိုပြောပါလေ
2019နှစ်ဆပိုင်းလည်းကစပြီးတော့အရောင်းဝယ်ကလုံးဝရပ်သွားတာပြောရမှာမဟုတ်ဘူးဘာလို့ဆိုတော့အဲဒီကကြောရမယ်ဆိုတော့3အိတ်ကြီးတ5000အိတ်ဆယ်သိန်းလောက်ပိတ်မိနေတယ်မူဆယ်မှာတကြားကြတော့အလို1000အိတ်14သိန်းလောက်ပိတ်မိနေတယ်ကျောင်းလာတဲ့အချစ်တိုင်းတော့ပြည်မူတယ်တာလေးတာလို့ဒီအတွက်ဒီလိုချစ်ချင်အားဖြင့်အပြုပြင်မှလည်းတာမှဆန်ရောင်းဝယ်မှဖြစ်ချင်အားဖြင့်ပြည်တွင်းမှာစာရေးတွေကြားတယ်စာရေးတွေကြားတော့ဒီချင်တဲ့ငွေစဘာပေါ်တဲ့အချစ်ဖြစ်နေတဲ့အတွက်တောက်သူတွေမှာတော့လိုက်ဖြစ်ကြတာ
အခုလိုအခြေအနေတွေကြောင့်ဒီနေ့အတွင်းတရုတ်မူဆယ်နေဆက်ကုန်သည်မှုပမာဏဟာအရင်နှစ်တွေကတည်းကတည်းကတပါကျဆင်းသွားတယ်လို့လည်းကုန်သည်တွေကပြောပါတယ်လက်ရှိပြည်တွင်းမှာလည်းစံစည်းနှုန်းတွေကျလာနေတယ်လို့ကုန်သည်တွေကပြောပါတယ်ဒါဟာကပ္ပစံစည်းကွက်မှာစံပိုးရှန်နေတာကြောင့်လည်းဖြစ်နိုင်တယ်လို့ EU နဲ့တရုတ်ဘက်ကအဝယ်ရော့သွားတာကြောင့်လည်းစံစည်းကွက်ကိုပိုပြီးထိခိုက်နိုင်ခြေရှိတယ်လို့သုံးသက်တော်တွေရှိပါတယ်။ပြီးခဲ့တဲ့ဘဏ္ဍာနှစ်မှာပြည်ပကိုစံနဲ့စကွဲတန်ချိန်3တန်းချောတင်ပို့ခဲ့ပေမယ့်အခုနှစ်မှာတော့တန်ချိန် 1.8 တန်းလောက်ပဲတင်ပို့နိုင်မယ်လို့မြန်မာနိုင်ငံစံသမားအသင်းချုပ်ကကမန်ဒါအကြောင်းပြောပါတယ်ခင်ဗျာ။
ဒီမြန်မာနယ်စပ်ကုံသွေးကျဆင်းနေတာနဲ့ဖက်သက်ပြီးတော့ကိုကောင်းဆန်ဟိပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်ကတိုက်ပွဲတွေကြောင့်ဒီဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြချင်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းဒီအပိုင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒီကနေ့မှာဝေသာလီရွာသား300ကျော်စစ်ပေးတိမ်းရှောင်နေရတယ်လို့ဖမ်းဆီးခံရသူတချို့လည်းရှိနေပါတယ်။မနေ့ကဝေသာလီရွာဘက်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့မတင်ကားပွဲရလူနှုတ်ကိုလည်းဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးတော့တောင်တော်ဘက်ကပြောပါတယ်။နှစ်ဖက်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာချီရွာသားတွေတိုက်ဆုံတန်ရာရရှိမှုတွေလည်းရှိပါတယ်။ဘီအိုမြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြောက်ဦးမြို့နယ်ဝေသာလီကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြီးဝေသာလီကျေးရွာနဲ့အနီးဝန်းကျင်ကရွာသား300ကျော်ဟာပစုံဖေးကျေးရွာဘက်ကိုစစ်ဘေးတိမ်းချောင်ရောက်ရှိနေတယ်လို့ပစုံဖေးကျေးရွာစစ်ဆောင်စခန်းတာဝန်ရှိသူဦးတန်းစိန်ကပြောပါတယ
်ခက်မှတ်ရှိ300ဒီကတော့ရှိနေတယ်ကြာဝေသာလီရဲ့ပုတ်ဖို့ကဖြစ်လို့ရတယ်လေ300လေးရောက်ရှိတယ်အခုရမယ်ဆိုအခုလာနေလို့မဟုတ်ဘူးပို့နေတဲ့ဝင်ကြတယ
်မနေ့ကဝေသာလီကျေးရွာဘက်မှာတပ်မတော်စစ်ကြောင်းလူခုကိုရေကန်လက်နက်ကန်ဖွဲ့အေးအေးဖွဲ့ကနေဘုံခွဲတတ်ခတ်ခဲ့ပြီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးဘေးလွတ်ရာကိုရွာသားတွေစစ်ဘေးတိမ်းရှောင်လာနေကြတာပါဒ
ဒီတိုက်ပွဲဖြစ်ပွားပြီးမှာပဲဝေသာလီကျေးရွာသားနှုတ်ကလည်းတမတော်ဘက်ကဖန်စီသွားတယ်လို့ဝေသာလီကျေးရွာသားတူကပြောပါတယ်။ရွာသားနှုတ်ကတော့ဖတ်တော်လေလို့ကြားရင်လေးဦးမှနှုတ်ကိုပြန်လည်းပြီးတော့နှုတ်ကတော့ပြန်ခေါ်တော်လေလို့ပြောတယ်။အဲ့ဒီနှုတ်နောက်ပိုင်းရှင်ဆိုသူတေချာတိုင်းပြရသေးဘူး။ဖန်စီခံရတူဟာဝေသာလီကျေးရွာသားကုလုံးကြီးနဲ့ကုဆူဆူအောင်လို့ဖြစ်တယ်လို့သူကဆိုပါတယ်။ ွယ်လူနှူးကိုတမတော်ကနေဖမ်းဆီးဆစ်ဆင်းနေကြောင်းတမတော်သတင်းမှထုတ်ပြန်ရေးအသွေးမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
ကျွန်တော်တို့မနေ့က7နှစ်လောက်မှလာမသိဖြစ်တာဗျဖြစ်တော့မနေ့ကတော့ကျွန်တော်လက်နက်ခင်ရနေငယ်ရရှိလက်ကြရှိတယ်မပင်ငါပွဲနှစ်ယောက်ဖမ်းမိရရှိတယ်မပင်ငါပွဲနှစ်ယောက်ကတော့ကျွန်တော်ဆစ်ဆင်းနေတော့
မေလ23ရက်နေ့တုန်းကလည်းကြောက်တော်မြို့နယ်အလဲကျွန်းကြေးရွာတဲ့လက်နက်ကြီးကြီးကြားရောက်ခဲ့လို့မွတ်စလင်ကျေးရွာသားလူတိတ်ဆုံးသွားခဲ့တယ်လို့အလဲကျွန်းနီးဝန်းကျင်ကတာစီရွာသားကိုမောင်ဖြူကပြောပါတယ
်အလဲကျွန်းကကြောက်ဝစုကြားမှာဖြစ်တာသူကဖြစ်တယ်လို့ပြောတာပဲကလားနှစ်ယောက်တည်းပြန်ကြတယ်အဲတိုက်ပွဲဖြစ်တယ်လို့မကြောက်ဘူးပြီးလက်နက်ကြီးကြီးဖြစ်မယ်လို့တည်တာပဲကြားတယ်
တိတ်ဆုံးသွားတဲ့သူတွေကတော့အလဲကျွန်းကျေးရွာကဥရှောပြည်38နှစ်နဲ့၎င်းရဲ့သားဖြစ်သူစေရမန်အသက်8နှစ်ဖြစ်တယ်လို့ရွာသားတွေကပြောပါတယ်ဒီလက်နက်ကြီးတွေကိုတမတော်ဘက်ကပြစ်ခတ်တာလို့ရွာသားတွေကဆွဆွဲပြောဆိုနေပေမဲ့တမတော်သတင်းမှန်ထုတ်ပြန်ရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့အလဲကျွန်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့ပြောပါတယ်
အလဲကျွန်းပင်ကလေးရွာမှာလက်နက်ကြီးကြလို့ဆော့ပီးရပါလားဟိုပြောနေအဲ့မှာကျွန်တော်တိုက်ပွဲဖြစ်ပွားတာလည်းမရှိဘူးကြပြစ်ခတ်တာလည်းမရှိဘူးအဲ့ကြမှာ
မေလ20ရက်နေ့မှာတော့ကြောက်တော်မြို့နယ်မြောက်ကောင်ကျေးရွာနီးမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကျောင်းနေရွယ်ကလေးတူတည်ဆုံးခဲ့တယ်လို့မာလာချေးရွာကလူကြီးတူအပါဝင်ကလေးသုံးဦးလည်းတန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီမေလအတွင်းမှာရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုအရှိန်မြင့်လာနေတယ်လို့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေထိခိုက်တည်ဆုံးတာတန်ရာရတာနဲ့စစ်ပေးသိမ်းရှောင်နေရတဲ့အခြေအနေတွေကလည်းပုံမှန်များပြားလာနေပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ဦးဒေသမှာစစ်ပွဲတွေကြောင့်ဒေသခံတွေဆစ်ရှောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုနိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ပြည်ထောင်အောင်ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းထိုင်းမြန်မာနယ်စပ်တလျှောက်ဆစ်ရှောင်ဒုက္ခသည်စခန်းတွေအနီးမှာမြန်မာစစ်တပ်ကစစ်ရင်အားတိုးချက်ဖြန့်ကျက်ထားသလိုဝါပြည်သွေးစည်းညီညွတ်တက်မတော် UWSA ကလည်းမြေယာသိမ်းဆီးမှုတွေလုပ်နေတာကြောင့်ဒုက္ခသည်တွေအတွက်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ရှမ်းလူခွင့်ရဲနဲ့ဒုက္ခသည်ရေးဆောင်ရွက်နေသူတွေကပြောပါတယ်။ရှမ်းပြည်နယ်တွင်လက်နက်ကင်တိုက်ပွဲတွေလည်းဆက်ရှိနေတာကြောင့်ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့နေရပြန်နိုင်ရေးအခက်အခဲတွေ့နေရတဲ့အကြောင်းဒီကနေ့ရှမ်းအဖွဲ့တွေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်းကိုတော့ကိုဇော်ထက်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဆစ်ရှောင်6000ဒီပါခိုးလုံနေတဲ့ထိုင်းမြန်မာနယ်စပ်ရှမ်းပြည်တောင်ပိုင်းကဒုက္ခသည်စခန်း5ခုနားမှာတပ်မတော်ကတိုက်အင်အားရာနဲ့ချီသုံးပြီးလမ်းသစ်ဖောက်တာအင်အားဖြည့်တင်တာရှိနေသလိုဝါဘီသွေးစည်းညီညွတ်ရေးတပ်မတော်ကလည်းဒေသခံတွေရဲ့မြေကိုသိမ်းပြီးရောဘာစိုက်ကင်းတွေတိုးချဲ့အားပါဝင်နေမီချက်ပြမှုတွေနဲ့အင်အားတိစောက်တာရှိနေရလို့ရှမ်းလူခွင့်ရမှန်နိုင်တဲ့ထိုင်းနယ်စပ်ရှမ်းပြည်နယ်ဒုက္ခသည်များဆိုင်ရာကော်မတီကထောက်ပြပါတယ်ဒီအခြေအနေကအိုးအိမ်မဲ့ဆစ်ဆောင်ဒုက္ခသည်တွေရဲ့လုံခြုံရေးပုံမှာချိန်ချောက်မှုတစ်ခုဖြစ်နေသလိုဒုက္ခသည်တွေနေရာပြန်နိုင်မှုအတွက်လည်းပုံပြီးခက်ခဲစေရလို့ရှမ်းလူခွင့်ရမှန်နိုင်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ရှိသူစိုင်းရွယ်လွင်ကအခုလိုပြောပါတယ်
ဝါဘက်ကလည်းအင်အားတိုးချဲ့နေတယ်။အမြေတွေသိမ်းတယ်။အဲ့ဒါကြီးရှိနေရတော့လေ။တနည်းနဲ့တနည်းပေါ့နော်။အဲ့လိုကြီးရှိနေတော့သူတို့ဟိုမပြန်နိုင်တာလဲအဲ့တစ်ချက်ရဲပေါ့နော်။သူတို့ကဒီတိုင်းလည်းမြေတွေပြီးတိုးချဲ့လိုက်ဆိုရင်တော့သူကပို့ပြီးခက်ခဲလာတာပေါ့နော်
။ရှမ်းပြည်တောင်ပိုင်းနေဆက်ဒုက္ခသည်စခန်းကြီးနီးမှာမြမစစ်တပ်နဲ့ဝါတပ်ဖွဲ့တွေကအင်အားတိုးချဲ့နေရပြီးအခြေအနေတွေနဲ့အတူဒုက္ခသည်တွေအတွက်လုံခြုံရေးစိုးရိမ်မှုတွေရှိကြောင်းရှမ်းလူခွင့်ရမှန်နိုင်တဲ့ထိုင်းနယ်စပ်ရှမ်းပြည်နယ်ဒုက္ခသည်များဆိုင်ရာကော်မတီတို့ကဒီနေ့မေလ23ရက်နေ့မှာအစိုးရခန္ဓာကြောင်ထုတ်ပြန်လိုက်တာပါရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA နဲ့မြမစစ်တပ်ကြားအပြစ်ခတ်ရစိုက်ထားပေမဲ့2019ဖေဖော်ဝါရီလထဲမှာပဲမြမစစ်တပ်ကထိုင်းနယ်စပ်နားမှာစစ်ရှောင်စခန်းတစ်ခုနားကိုလက်နက်ကြီးနဲ့6ခါလောက်ပစ်ခတ်ခဲ့ကြောင်းကိုလည်းရှမ်းအဖွဲ့တွေကပြောပါတယ်ဒါပေမဲ့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စောမင်းထွန်းကတော့ဒီအပိုင်းအတွင်းရှမ်းတောင်ပိုင်းမှာတပ်မတော်ရဲ့စေးလှှရှားမှုတွေကတော့မရှိကြောင်း VOA ကိုပြောပါတယ်
ရှမ်းပြည်တောင်ပိုင်းမှာကျွန်တော်ခိပိတိုက်ပွဲဖြစ်ပွားတာလည်းမရှိဘူးခင်ဗျာဒီကျွန်တော်ရဲ့ပုံမှန်လှုပ်ရှားမှုတွေလည်းရှိတယ်အဲကျွန်တော်တိုက်ပွဲဖြစ်ပွားတာဆိုတော့ TNL နဲ့အခုရပိုင်းအတွင်းမှာအဲကျွန်တော်သိရတာကခုနှစ်လအပြည့်ခတ်ရဆက်တဲ့ကာလကျွန်တော် TNL နဲ့တစ်ချိန်ပေါ့အများဆုံးချိန်နှစ်ချိန်လည်းရှိတယ်ဒါလည်းရှမ်းမြောက်ဘက်မှာဖြစ်တဲ့နေရာလည်းအားတော်လည်းရှိပါတယ်ကျန်တာမရှိပါဘူ
းထိုင်းနယ်စပ်ရှမ်းတောင်ပိုင်း Link KI တွေကလွိုင်းကော်ဝမ်ကောင်းမုံမိန်လွိုင်းဆန်စစ်လွိုင်းတိုင်းလျံစရဒုက္ခသည်စကန်းတွေပါဝင်စကန်းတချို့ကိုနိုင်ငံတကာအကူအညီတွေပေးရ2019စက်တင်ဘာလကစလို့ရပ်ဆိုင်းလာပြီးရဲ့နောက်ပိုင်းဆစ်ဆောင်ဒုက္ခသည်တွေဟာဒေသခံတွေနဲ့ပြည်တွင်းအလှူရှင်တချို့ပံ့ပိုးမှုတွေနဲ့ဆက်ရပ်တည်နေကြတာပါ Nia Piambuga Le Juane Lemi Riga, Tamdone Wasita de Latema Shiedwa, Piambu Mpinai Dijon, Sabori Pison Babu Dwale, a Bibi Sayaga Mima Sitago Pia Bibu Lujang, Shamine Tokada Masaya Gomdiye, Gige, Sainianga Piosu Tabare, Didi Daga Tokada Chatan Joha, Nanganaga Taubani, Pietal Kambia Nawaima, a Kakari Bubi Chadela Dulu, Dru Nia Piambuke Sagale, Majimia Pinita, Pibare.
ပြည်သူတွေနောက်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်တိုင်းဒေသနေသက်ဒေသတွေကဆစ်ရှောင်းဒုက္ခသည်တွေရဲ့သတင်းတွေပြည်တဲ့နောက်အခုတခါတော့ငြိမ်းချမ်းရေးနဲ့ဆိုင်တဲ့သတင်းပုဂ္ဂိုလ်ပြောပြခြင်းပါတယ်အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘုံဌာနNRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့တို့ရဲ့ဆွေးနွေးပွဲဟာနေရာမတက်မတ်နိုင်တာကြောင့်မ ဖွဲ့တွေဘက်ကသူတို့သွားလာရင်မှလုံခြုံဖို့အတွက်မူဆယ်နဲ့ပန်ဆန်းမျိုးတွေကိုအဓိကရွေးချယ်တာကြောင့်အချိန်မီညီနိုင်မရပဲဖြစ်နေတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့မြို့သားပြန်လည်တင်းပြရေးနဲ့ငင်းချိုင်းဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲတို့ရဲ့ငင်းချိုင်းဆွေးနွေးပွဲကိုပြီးခဲ့တဲ့ဧပြီလ30ရက်နေ့ကမူဆယ်မြို့မှာနောက်ဆုံးကျင်းပခဲ့ပြီးမေလအတွင်းမှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ကြတာဖြစ်ပါတယ်ကချင်ငင်းချိုင်းအကျိုးဆောင်အဖွဲ့ PCG ကဂျန်းဝင်ညှိနှိုင်းရာမှာဒီလ24ရက်နဲ့25ရက်နေ့တွေမှာထပ်မံတွေ့ဆုံဖို့ရက်သတ်မှတ်ခဲ့ပေမဲ့နောက်ဆုံးတွေ့ဆုံမဲ့နေရာရွေးချယ်မှုမှာအဆင်မပြေတာကြောင့်ရက်ရွှေဆိုင်လိုက်ရကြောင်း PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ
်ခုနေရာကရေးလို့ကမတတ်မှတ်နိုင်တဲ့ခါကျတော့ရက်နှစ်နှစ်ရှိတော့တယ်ခံမရှိတယ်နေရာရေးကြီးမှရက်ပြန်တတ်မှတ်မယ်နကွာရတမထားပြီးမှနေရာအဆင်မပြေဖြစ်တော့တော့နေရာအရင်ကြီးကမယ်။ဒါနဲ့လည်းမကန်ဘူးဘက်ကတော့ဘောင်ဆန်းတော့မဟုတ်မူစီဘောအနကိုဆင်းနေတဲ့နေရာပေါ့။အစီအပကတော့နေပြီးတော့ရန်ကုန်မန္တလေးနောက်ဆုံးတော့လာရှိုးပေါ့။ဟိုနေရာရင်တမတ်ဒီမှာရက်ဆန်းရမယ်ကုန်ကတင်နေတာ။
NRPC နဲ့ဆွေးနွေးမဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတော့ KIO, KIA, ကချင်, MNTJP, MNDAA, ကိုကတ် PSLF, TNLA, တအန်းပလောင်နဲ့ ULA, AA, ရခိုင်အဖွဲ့တွေဖြစ်ပါတဲ့။တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကမူဆယ်မြို့ကိုရွေးချယ်ပြီးလာရှိုးကိုမလာရောက်နိုင်တာဟာလုံခြုံရေးကြောင့်လို့ယူဆကြောင်းလဲဦးအင်ရှန်ဆက်အောင်ကပြောပါတဲ့
။သူတို့ကလုံခြုံရေးပေါ့ဗျာ။လုံခြုံရေးပေါ့သူတို့ရဲ့လုံခြုံရေး။ဒီလိုပဲကလည်းမြန်မာကမူဆယ်ကဆီယာဒင်းချုပ်တဲ့ area ဖြစ်တယ်၊ KIA မြို့ဖြစ်တယ်၊အရင်တခါလေးလူပြည်သားဖြစ်တယ်။ဆီယာဘက်ကတဲ့ကတော့ဘုံချင်းရဲ့စင်ချဆက်အကြောင်းရှိဘူး။လာရှူကတော့လက်နက်ကိုင်တွေကကတော့လေသူတို့ကမလုပ်ဘူးတဲ့နေရာလေးဖြစ်နေတယ်။ပြီးရင်ဟိုလက်နက်ကိုင်ဒီလိုဖြစ်ပေါင်းချင်းဖြစ်တဲ့နေရာဆက်သွားမယ်။သူကဘုံချင်းရဲ့စင်ချတဲ့နေထိုင်မျိုးလို့သူတို့မြင်တာပေါ့။
ရွေးချယ်တဲ့နေရာကိုပြန်လည်ညှိနှိုင်းရမှာဖြစ်တာကြောင့်တွစ်ဆုံမဲ့ရက်ကိုသတ်မှတ်နိုင်တာမရှိသေးကြောင်းလည်းပြောပါတယ်။ PSLF TNLA တအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကတော့တွစ်ဆုံဆွေးနွေးမယ်ဆိုရင်သွာလာရေးအတွက်လုံခြုံမှုရှိတဲ့နေရာကိုလိုလားကြောင်းနဲ့တွစ်ဆုံဆွေးနွေးဖို့အတွက်အစဉ်သင့်ရှိနေကြောင်းပြောပါတယ်
။ဒီလိုပဲကတော့ကျွန်တော်တို့သွားကြည့်လိုက်ရေးဒီကတော့လုံခြုံမှုပေါ့နော်။အဓိကဖြစ်တဲ့နေရာကတော့ကျွန်တော်အားလုံးရှင်းအောင်ကျွန်တော်မှတော့အစဉ်သင့်ရှိပါဘူးနော်။ဒီလိုနဲ့ဘယ်နဲ့ပတ်သက်လို့ထူထားလဲမိလာအတွေ့အကြုံပေါ့နော်မိလာလည်းပြခုမှလည်းဆက်သွင်းရမရှိပါတည်းကြားရရနဲ့အချိန်နဲ့ပြန်ပြီးရမယ
်ဒီတစ်ချိန်ဆွေးနွေးပွဲဖြစ်မြောက်ရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအေပီလဆွေးနွေးပွဲတုန်းက NRPC ကိုပေးအပ်ထားတဲ့ bilateral call နှစ်ဖက်အပြည့်အစုံချုပ်အဆိုပြုချက်ကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီဆွေးနွေးပွဲအခြေအနေရလိုအပ်လာရင်တမ်ရော့ဘက်ကတာဝန်ရှိသူတွေပါဝင်ဆွေးနွေးဖို့လည်းရှိနေတာဖြစ်ပါတယ်
ဗီယိုဒရင်နောက်ခုမိုးသောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေချာတာပရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။မကြာခင်မှာတော့စီစဉ်ဒုတိယပိုင်းကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲဒီမှာတော့ကျမရေကန္တာဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တူတိုင်းရင်းသတင်းလောကန္တာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ23ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့စီစဉ်တွေကိုတော့ line meter 25 30နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုညပိုင်းဆက်ပြီးတော့ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေး30ချက်နဲ့အတူ
2020 Day of Point
2020ရွေးကောက်ပွဲကလည်းတဖြည်းဖြည်းနဲ့
ပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်မှာဒီကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ကုတော်ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကပထမဆုံးတင်ဆက်ပေးမယ့်ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ဓမ္မတက်နိုင်ရုံချင်းအကြောင်းကိုပြောပြသွားမှာပါဓမ္မတက်ရာကြောင့်နှာခေါင်းရားရင်ရောင်ရမ်းပြီးနိုင်ရုံနာချီတာကမြန်မာနိုင်ငံအဖွဲ့ဝင်နိုင်ငံတိုင်းမှာဖြစ်များတယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်ခုလိုဓမ္မတက်နိုင်ယူတာဘာကြောင့်ဖြစ်ရပြီးဘလူကာကွယ်နိုင်ပါလဲဒီကြောင့်ကိုတော့ကလေးထူးကုနဲ့စေးတက်ကူတက်ကလေးချမ်းမာပညာဌာနအငိမ့်စားဌာနမူပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကလေးထူးကုဆရာဝန်ကြီးနဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီဓမ္မတက်လို့နှာခေါင်းမှာဒီရှားရံပြီးတော့နှာရည်ယူတာနှာချီတာလို့ခေါ်တဲ့ယောဂကမြန်မာနိုင်ငံမှာဖြစ်တဲ့နေတာဘလို့ရှိလဲဆရာ
ဒီနိုင်ငံတိုင်းမှာဖြစ်တာများပါတယ်အမေရိကန်မှာဆိုလို့ရှိရင်တက်နေဆရာ40ရည်ဆိုရင်ဆရာရည်နှုန်းကနေ30ရည်တို့ဒီဖြစ်တယ်လို့သိရပါတော့เนาะကျွန်တော်ဒီမှာလည်းဒါကတော့ကျွန်တော်တို့ခဏခဏတွေ့နေရင်ရင်းနှောကတော့သိကြော်ဒီနှာချီရဲ့ချောင်းဆိုရဲ့နှာခေါင်းပိတ်တယ်ဆိုရင်ယောဂပိုးကြောင့်ပေါ့เนาะ infection ကိုလည်းစဉ်းစားကြရတော့ကုနာပိုင်းမှာတော့ဒီဖိမတဲလို့ဖြစ်တဲ့ allergic rhinitis လို့ခေါ်တဲ့အဲ့ဒါလေးလည်းကျွန်တော်တို့သတိထားမိတာပုံများလာတဲ့အမြ။ပို့ပြီးတော့တွေ့လာတော့
ဟုတ်ကဲ့ဆရာ။အဲ့တော့ဒီဖြစ်ရတဲ့အကြောင်းရင်းကတော့ကုနာဓမ္မတဲလို့ပဲဆရာနော
်။ဟုတ်ကဲ့။
အဲ့တော့ဘယ်လိုမျိုးဓမ္မတဲတာဖြစ်ရလဲဆရာ။
ကျွန်တော်တို့ကဒီဘာဖြစ်လဲဆိုတော့ဒီဆွေးပြင်းနံမှာပြောင်းလဲမှုတွေရှိတယ်ပေါ့နော်။ဆိုတော့အဲ့ဒီ theory တစ်ခုကတော့ဘာလဲဆိုတော့ neuro infections ယောဂပုံဝင်တာနဲ့ခဏခဏတွေ့တဲ့လူတွေကနောက်ပိုင်းကျရင်ဒီယောဂပိုးတွေရောပတ်ဝန်းကျင်ကိုလည်းခံနိုင်ရှိသွားပြီးတော့ဖိမတဲတာသိမဖြစ်ဘူး infection ဖြစ်တာတွေနည်းလာတာနဲ့မျှ allergic disease ဆိုခေါ်တဲ့ဒီဖိမတဲတဲ့ယောဂတွေပေါ့နော်ဒီပတ်ဝန်းကျင်ကဥမာ virus ပိုးပဲဖြစ်ဖြစ်ပစ္စည်းပစ္စည်းတွေဒီအနတ်တည်းနောက်မှာပိုးလည်းမခေါ်တော့ဘူးပတ်ဝန်းပိုးတို့နော်နိုင်ငံသားမှဆိုရဲလို့ကောက်ယူတို့အဲ့လိုတွေပေါ့ဒါတွေကဒီမတဲတာကဟို allergic disease ဖြစ်ရပိုးတော့များလာတာပေါ့
ဟုတ်ကဲ့ဆရာကြီးအခုလိုဒီဓမ္မတက်လို့ဖြစ်တဲ့ဒီနှာရည်ယူတာနဲ့ပတ်သက်ပြီးတော့ကာကွယ်နည်းနဲ့နေထားရရှိလားဆရာ
။ကာကွယ်ဖို့ဆိုတော့ဒါဒီပထမဆုံးကတော့ဓမ္မတက်လို့ဖြစ်တဲ့နှာခေါင်းရောင်ခြင်းပေါ့လေ။ပထမစဉ်းစားရမှာပေါ့။ဆိုတော့ဒါကတော့ဒီယောဂပိုးကြောင့်မလို့ဟုတ်ခဲ့တဲ့သူကအကောင်းကြီးကနေတော့ရုပ်ရည်အဲ့လိုနှာရည်ယူလာတဲ့ခြီလာတယ်ပေါ့။ Never tell it chain ရတော်တော်များတယ်ပေါ့လို့အချိန်တော်တော်များတယ်။ဒီတစ်ခါလေးစိတ်နှောင့်ယှက်ဖြစ်နေရုပ်ရည်ကောက်ဖြစ်လာတဲ့အပူချိန်ကြောင်းလည်းရုပ်ရည်ကောက်ဖြစ်လာတဲ့တချို့နိုင်ငံတွေမှာဒီပန်းဝင်ပုံတို့ဒီကောက်ရိုးတို့ကတော့ဖြစ်ပေါ်တဲ့အချိန်မျိုးဆိုင်တယ်ပေါ့ဒါပြကြဒီအိမ်မှာဆိုလို့ရှိရင်ထရေးဆာမွေးမြေတို့ရှိတာတို့အဲ့မှန်တဲ့ပေါ့နော်အဲ့မှရှိတယ်အများအားလုံးလုံးနှာချီချောင်းဆူအကောင်ပိတ်ဖြစ်တာတွေကျွန်တော်တို့တွေ့ရပါတယ်ဒါကလေးပြလဲဆိုင်နိုဆိုက်တစ်လို့ခေါ်တဲ့ဒီ infection ပေါ့ဒီလေးအိတ်တွေရောင်လို့ဖြစ်တာဖြစ်သလိုအဲတချို့တခါကျတော့ဓမ္မတေရာအောင်ကနနာဖြစ်နေတာလည်းတွေ့ရပါတယ်အဲ့တော့အဲ့လိုဖြစ်လို့ရှိတော့ကျွန်တော်ကဘာကြောင့်ဖြစ်တယ်လဲပေါ့နော်ဆိုတော့ဒီအနာသက်ကြောင့်ဖြစ်တဲ့အနာသက်ကိုဖယ်ရှားပေါ့ဒီမှာတရိစ္ဆာန်တွေမွေးလို့ဖြစ်တာဆိုတရိစ္ဆာန်ခန္ဓာမွေးစေတဲ့ပေါ့နော်ဖြစ်နိုင်တယ်မွေးတယ်ပေါ့အဲ့လိုတော့တာဝန်လို့ရတယ်ကလေးဘာမှအကြောင်းချလို့မရဘူးဆိုတော့လေဒီပန်းနိုင်ချက်လို့ပဲပေါ့သူကနှာခေါင်းထဲမှာအရောင်ချစေပေါ့ဒီမှာပန်းနိုင်ချက်မှာလေကျောင်းအရောင်ချစေပြီးသားဆိုတော့နှာခေါင်းထဲမှာဒီနှာခေါင်းအရောင်ချစေ ူးပြင်းတော့စတီရိုက်ဟော်မုန်းတွေနဲ့ပါတယ်နှာခေါင်းပြန်စီပေါ့အဲ့လိုမျိုးပုံမှန်ပြီးထားကြဖြစ်ဒီလိုပြင်းမတဲ့ပဲနဲ့ရုပ်ရည်ချီလာတာနှာရည်ယူတာကိုကာကွယ်လို့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကဒီဖုံမှုန်နေကြောင်ရောဒီအိမ်တွင်းမှာမှိုတွေတို့အဲ့လိုနေထားတဲ့ကြောင်ကမတည့်တာဖြစ်နေလားဆရာ
ဖြစ်ပါဖုံမှုန်နေမှိုတွေဒါလည်းလည်းမမီဟုံးပြေပေါ်တော့ဒါစီနဲ့အဲ့ဒါကြောင်လည်းထားလိဖြစ်ပါလား
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒါတွေကနေကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရော
အဲ့ဒီကာကွယ်နိုင်ဖို့ဆိုတော့ဒါတွေကိုနည်းနည်းလေးကြောင်ချားမှာပေါ့နော်အဲ့ဒါသူများနိုင်ငံမှာကျွန်တော်နိုင်ငံမှာလည်းခုလုပ်နေပါပြီဒီခဏမှဒီလို allergic ဖြစ်တဲ့ allergen skin test လို့ခေါ်တော့နော်အဲ့ဒီကနေကဒီတမတဲစီတဲ့အရာတွေပေါ့နော်အဲ့ဒီမှာဆို house test mic ဆိုရဲဒီ general အိမ်မှာရှိတဲ့မမြင်ရတဲ့ဒီ mic ကလေးတွေပေါ့နောက်ဖို့ဟာတို့တောင်းဝင်မလို့အဲ့လို allergic ဖြစ်နေတဲ့ဟာလေးတို့ test လုပ်ပြီးဟာ allergic ဖြစ်တယ်အားရှာလို့ရပါတယ်အဲ့ဒါမရှောင်ချဘူးဒါမှလည်းဒါလည်းဒီ test မှာလည်းကာမင်ချက်တွေလည်းအများကြီးရှိပါတယ်ဒီခါလေးဖြစ်တဲ့ဟာကတကယ် allergic ဖြစ်တာမဟုတ်ဘူး allergic မဖြစ်တဲ့ဟာကဖြစ်တာမှ positive ပြတဲ့တမလို့ရရှိပါတယ်အကမာရင်းကိုဖြစ်နေကြဖြစ်တဲ့ဒီမတဲ့စီတဲ့အရာတွေရှောင်းပါတော့။နောက်ကနေ့ကခဏလို့ဆေးနဲ့ထင်းထင်းထားခြင်းမှာ
ဟုတ်ကဲ့ဆရာကြီးဒီအစားအသောက်တွေဘာတွေအရက်တွေဘာတွေနဲ့ရောပတ်သက်မှုရှိလားဆရာကြီ
း။အစားအသောက်မှာတော့သိပြီးတော့အနံ့တက်ကတော့သိပတ်သက်မှုရှိတယ်။ဒါနဲ့ဒီ allergy ကတော့ဒီမတဲ့တွေရတော့ဒီပြင်းထန်တဲ့ protein တပ်ပေါ်ပြီးသာတဲ့ဆိုတာဒီအသားငါမှုလို့ဒါနဲ့မတဲ့တွေရတော့ဖြစ်နိုင်တာပေါ့ဒါလည်းရှောင်ကြဖို့လိုပါတယ်။ကျွန်တော်ကပါဆိုလို့ရှိရင်မဒီကလေးဆိုလို့ရှိရင်မိခင်တို့တိုက်တဲ့ကလေးနဲ့မိခင်တို့မဟုတ်ပဲနဲ့မဟုတ်ပါတော့ငါတို့ကလည်းလောက်ထားလို့မတက်တဲ့ကလေးဆိုပြီး allergic disease ပေါ့နော်ဒီ primitive ရောဂါတွေပုံဖြစ်တာတွေ့ရပ
ါဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်သင့်တဲ့အနေအထားတွေရှိသေးလား
ကာကွယ်နေရတော့ပါလို့ဆိုလို့အိမ်မှာဒီလိုပေါ့မွေးဝါစောင့်နေလို့မွေးဝါရုပ်တွေလို့မသိမကောင်းဘူးအဲ့ဒါခွေးရဲ့ချောင်းနဲ့မွေးတိုင်းလည်းမမွေးရလည်းကောင်းတယ်သူမမွေးလည်းအိမ်ခါနဲ့မွေးရပါတော့အဘရာဒီတန်ရှင်းလုပ်တဲ့ခါမှာပုံနေတာအောင်လုပ်ပဲနဲ့ဒီဘတ်တိုက်တာဝတ်တာလို့လုပ်ပါမယ်။ဒါကအနတ်တက်ရှိသလားပေါ့နော်။အဲဒီအဝင်း air pollution အဘရာအင်းရဲ့ air pollution မစလေတော့တာရောညီကုန်းွေတက်တဲ့ညီကုန်းနဲ့ချက်တာရောအဲဒီဖြစ်နိုင်လို့ရှင်တော့ရှောင်မှုကောင်းတော့ပေါ့နော်။နောက်ဒီတောင်းရဲ့ပန်းနေလို့ဘာလို့လဲ allergic ဖြစ်တာဆိုလည်းဒါတိလို့ရှင်တော့ရှောင်လို့ရတယ်။ဘိုးဟာဒီချက်တဲ့ရှိတာလည်းမကောင်းဘူးပေါ့နော်။အဲ့ဒီကနေလည်း allergic skin test လုပ်ပြီးဟို positive ဖြစ်တဲ့ပုံတော့သူကခုလိုဖြစ်တယ်လို့ဆိုတော့အဲ့ဒါကိုဖြည်းဖြည်းချင်းနည်းနည်းနဲ့ဒီတူပြီးသွားကြတယ်ဆိုတာ defense attack လုပ်တယ်လို့ခေါ်တော့ဒါတော့သိကြဆူဆူဝါလည်းဒီဖြစ်တဲ့လူတွေလုံးလို့ရပါတယ်ဒါပေမဲ့ဒါတော့အချိန်နဲ့အများကြီးယူပါကျွန်တော်ကအများတုံးတာတော့ဒီနှာခေါင်းထဲမှာဒီကိုစားပေါ့နော်ဒွန်းသားတွေရောက်နေတယ်ဒါတော့ရောက်ရောက်ကြီးပြီးလိုက်တယ်အဲပြီးတဲ့ခါမှာတော့ဆင်းနေလို့ဒီစီပြလို့မရဘူးအဲ့တော့ဘလုံးအားတဲ့အနေနဲ့ရရပေါ့။တန်းနိုင်ကြလို့ပဲရှူစီအကောင့်ခံစီနေနေပြီလို့ရတယ်။ဒီဟော်မုန်းနေနေပါတဲ့စီရီပေါ့။ဒီလိုဟော်မုန်းပါလဲ။ကြောင်ကြတယ်ပြီးထားရင်အလည်းဒီကသက်တာပေါ့။ဒါပေမဲ့ဒါရီလည်းဒီမလို့ဝင်လည်းမပြေးတဲ့လို့ဟိုအတိုင်းစားလို့စီလည်းပြေးရတာပေါ့ပေါ့။တောင်းပြီးသက်တာပြီဆိုလို့ရှိတော့
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ကိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့လာမယ့်စနေညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပေးကြပါမယ်ခင်ဗျာ
တော်ရှိမှာခင်ဗျာမကြကြီးရပိုင်းတော့ကပြည်အောင်စုလွှတ်တော်ကနေတည်ပြလိုက်တဲ့လူသမားကြီးရအငင်းပွားမှုဖြစ်ရှင်းဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်ရနေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေကြပါတယ်ဒီဥပဒေအရလူသမားတွေအခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကအခွင့်အရေးညှိနှိုင်းဆုံးရှုံးမှုဖြစ်နေတယ်ဆိုပြီးတော့ယူဆကြပါတယ်လာမယ့်စနေနေ့ညဒဲရီလိုက်စနေဘွဲမှာတော့မကြကနဆိုလို့ဖြစ်နေတဲ့လူသမားကြီးရအငင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ပါဝင်စတူဒီယိုမြန်မာလူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနယ်ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်စတူဒီယိုမြန်မာကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
သောရရှင်အနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေခြားသပိုင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အပတ်စဉ်တိုင်းရင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။အပြည့်ခတ်ရဆက်တဲ့ဒေသတွေမှာပညာရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ရင်လုပ်သလောက်အကျိုးရှိနိုင်ကြောင်းကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
နဲ့အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာအပြည့်အခတ်ရစဲချိန်မှာပူးပေါင်းဆောင်ရွက်မှုတွေပုံမူလုပ်ကင်လာနိုင်ကြပါသည်အစိုးရနဲ့မွန်ပြည်သက်ပါတီအပြည့်အခတ်ရစဲတဲ့အခါမှာမွန်ဘာသာအခြေပြုပညာရေးစနစ်ကိုအစိုးရချုပ်ကင်တဲ့ဒေတာအသည့်တိုးချဲ့လာနိုင်ကြောင်းသူတေတီအက်စတီဆောက်နဲ့မေရီလောတို့ကမှတ်တမ်းတင်ထားပါသည်ဒါပေမဲ့အစိုးရရောင်းတွေမှာတိုင်းရင်းသားစကားမတင်ကြနိုင်တာကိုမကျေနပ်သူတွေရှိပါသည်အပြည့်အခတ်ရဆိုင်တာကိုအခွင့်ကောင်းယူပြီးအစိုးရရန်တရားချဲ့ထွင်တဲ့အထဲမှာကျောင်းဆောက်တာတွေလည်းပါဝင်တယ်လို့မြင်ကြပါတယ်။မွန်ပြည်ချိုင်းစနစ်မှာမွန်သမိုင်းနဲ့ဘာသာစကားအပြင်အစိုးရသင်ယူကိုလည်းသုံးပါသေး။ဒါပေမဲ့ကရင်နဲ့ကချင်ဒေသမှာတော့ဒေသခံပညာရေးစနစ်နဲ့အစိုးရပညာရေးစနစ်ဟာတိတိတတ်တာကွဲပြားခြားနာတာတွေ့ရပါသေး။ငွေချင်းနဲ့ဆရာလုံလောက်ဖို့အခက်အခဲအများကြီးရှိနေတဲ့ကြားကကချင်ကရင်နဲ့မွန်ဖွဲ့စည်းတွေဟာတိုင်းရင်းဘာသာစကားအခြေပြုတဲ့တင်ကြားမှုစနစ်ကိုမူလာဓာအစ်စ်မှာကျင့်သုံးနိုင်အောင်အစွမ်းကုန်ကြိုးစားကြပါတယ်။ဒါလို့ကိုထူးကိုထကြိုးစားတာဟာအောက်ခြေကစတဲ့ဖက်ဒရယ်စနစ်ပဲလို့ HD ဆောက်နဲ့မေရီလောတို့ကဆိုပါတယ်
။တိုင်းသားဘာသာစကားနဲ့တင်ကြားတဲ့စနစ်ကိုစတင်ကျင့်သုံးသူတွေဟာဖက်ဒရယ်စနစ်ရဲ့နိုင်ငံရေးသဘောတရားကိုနားလည်ခြင်းမှနားလည်မှာပါ။ဒါပေမဲ့သူတို့ကျင့်သုံးတဲ့ပညာရေးစနစ်ဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလက်တွေ့အခေါင်တည်းဖော်သလိုဖြစ်နေပါတယ်ဖက်ဒရယ်နိုင်ငံတည်ထောင်ဖို့အတွက်ခေါင်းဆောင်ပိုင်းကဆွေးနွေးနေကြတာဘယ်လောက်အထိခရီးရောက်နေမှမသိရသေးပါဘူးဒါပေမဲ့တိုင်းသားဒေသကကျောင်းတွေမှာကိုဒူကိုရစနစ်နဲ့မိမိတို့ဘာသာရပ်တည်နိုင်အောင်ကြိုးပမ်းတာဟာဖက်ဒရယ်စနစ်ကိုအောက်ခြေကစတင်ကျင့်သုံးတာဖြစ်တယ်လို့ဆိုပါတယ်ငြိမ်းချမ်းရေးဖြစ်စဉ်တွေဟာတိုင်းသားပညာရေးကိုတိုးတက်စေတာမျိုးရှိသလိုဆွေးရုပ်စေတာမျိုးလည်းရှိပါတယ်။ဒါကြောင့်ပညာရေးကိစ္စနဲ့နိုင်ငံရေးဆွေးနွေးပွဲဆက်ဆက်မှုရှိဖို့လိုပါတယ်
။အပြည့်အခတ်ရက်စဲပြီးတဲ့နောက်ပိုင်းမှာဝေးလံတဲ့တိုင်းရင်းသားဒေသအသည့်အစိုးရရန်တရားရောက်ရှိလာတာကိုမကျေနပ်သူတွေရှိပါတယ်။အပြည့်ဆိုင်ရာအလူရှင်တွေဟာအရင်ထောက်ပံ့နေတဲ့တိုင်းရင်းသားအဖွဲ့တွေကိုအဓိကမထားတော့ဘဲအပြည့်ရဒေသမှာတိုးချဲ့လာတဲ့အစိုးရရန်တရားကိုတောက်ပန့်လာမှာကိုလည်းစိုးရိမ်ကြပါသည်ပညာရေးနဲ့အခြားဝန်ဆောင်မှုတွေလုပ်ကင်နေတဲ့အယတအသင်းအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုနိုင်ငံခြားကဆက်လက်ကူညီတောက်ပန့်ဖို့လိုပါတယ်တကယ်တော့ငြိမ်းချမ်းရေးဆွေးနွေးပွဲမှာပညာရေးနဲ့တိုင်းရင်းသားဘာသာစကားသင်ကြားရေးကိုထည့်သွင်းဆွေးနွေးတာဟာခက်ခဲမဲ့ကိစ္စမဟုတ်ပါဘူးတိုင်းရင်းသားပညာရေးမှာသက်ဆိုင်သူတွေဟာသူတို့နဲ့စိတ်သဘောထားချင်းတူတူတွေကိုသာလက်ခံလို့ကြတာတွေ့ရတယ်လို့ဆိုပါတ
ယ်။ဒါကြောင့်မို့ကွဲလွဲတဲ့သဘောထားအမျိုးမျိုးထွက်ပေါ်နေတာဖြစ်ပါတယ်။ပညာရေးနဲ့ဘာသာစကားဆိုင်ရာသဘောထားအမြင်ဟာနိုင်ငံရေးရည်မှန်းချက်အမျိုးမျိုးကိုရောင်ပြန်ဟတ်တယ်လို့ဖြစ်နေပါတယ်။တတိတခြားလွတ်လပ်စွာရပ်တည်ပြီးအစိုးရအသင်းမျိုးညှို့နှံ့တဲ့ကွဲပြားတဲ့ကျောင်းမျိုးဟာတိုင်းသားလွတ်လပ်ရေးကိုဦးတည်ကြပါတယ်။အစိုးရအသင်းမျိုးနဲ့ဆက်ထားပေမဲ့ဒေသလိုက်ကွဲပြားသွားပြီးမြန်မာဘာသာစကားကိုအများဘုံစကားအဖြစ်သုံးတဲ့တီးခြားလွတ်လပ်စွာရပ်တည်တဲ့ကျောင်းမှဆိုရင်ခိုင်မာတဲ့ဖက်ဒရယ်သို့မဟုတ်ကိုယ်ပိုင်အုပ်ချုပ်ရေးကိုနိုင်ငံရေးရည်မှန်းချက်အဖြစ်သတ်မှတ်ကြတာတွေ့ရပါတယ်။ဗဟိုအစိုးရကမြန်မာမှုပြုထားတဲ့ပညာရေးစနစ်ကိုကျင့်သုံးနေတဲ့အတွက်တိုင်းသားတွေကကိုယ်ပိုင်ပြဋ္ဌာန်းခွင့်တောင်းဆိုပြီးတုံ့ပြန်ကြပါတယ်။
ဒေတာအချိန်တွေကိုလိုက်ပြီးပညာရေးစနစ်အမျိုးမျိုးကျင့်သုံးတာကိုဗဟိုအစိုးရလက်မခံတာကြာပြီဖြစ်ပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာစတင်ပြောင်းလဲလာတယ်လို့ SLS ောက်နဲ့ Mary Law တို့ကဆိုပါတယ်။အစိုးရအကြောင်းမှာတိုင်းရင်းသားဘာသာစကားသင်ကြားခွင့်ပြုတာမျိုးတွေရှိတာပေမဲ့ဘာသာရပ်တွေကိုတိုင်းရင်းသားဘာသာစကားနဲ့သင်ကြားတာမျိုးကတော့အလွန်နှေးပါတယ်လို့ဆိုပါတယ်။ကွင်းစင်းလေ့လာစဉ်သိရှိရတဲ့လိုအပ်ချက်တွေကတော့ပုံမှန်လစာရရှိရေးဆရာအသက်တင်မှုကောင်းမွန်ရေးကျောင်းအဆောက်အဦနဲ့ပရိဘောဂရရှိရေးစတာတွေဖြစ်ပါလေ။လက်နက်ကင်ပရိဘက်ကကြောင့်ပေါ်ထွက်လာတဲ့သီးခြားပညာရေးစနစ်တွေဟာ အပြည့်အကာလမှာကျောင်းပြည်သူတွေကိုအခွင့်အလမ်းမပေးနိုင်ပဲဖြစ်နေပါလေဗမာစကားမတတ်တဲ့အတွက်ဗမာနဲ့ပေါင်းဆက်ဖို့အလို့ရဖို့ခက်ခဲပါတယ်တိုင်းရင်းသားနဲ့ဒေသဆိုင်ရာကျောင်းကိုအစိုးရကအသိအမှတ်ပြုဖို့လိုပါတယ်ဒါမှသာတိုင်းရင်းသားကျောင်းဆင်းတွေဟာအထူးမွမ်းမံသင်တန်းတက်ပြီးတူညီတဲ့အတန်းကိုကူးပြောင်းနိုင်မှာဖြစ်ပါတယ်သူတို့လုပ်ဖို့အစိုးရကစဉ်းမြင်သတ်မှတ်ဖို့လိုပါတယ်အခုအချိန်အထိတော့ဘာမှမလုပ်ရသေးဘူးလို့ Ashley ဆောက်တဲ့ Mary Lord ကဆိုပါတယ်ခင်ဗျာ
ပါစင်မြမာရေး30ချက်စီစဉ်ကိုဥအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးသွားတာဖြစ်ပါတယ်အခုတခါတော့တိုင်းသားနယ်သက်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်းသတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကလေးတဦးသေဆုံးပြီးမိခင်အပါအဝင်ကလေး၃ဦးလည်းဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်နဲ့တီဘောမြို့နယ်ထဲမှာရွာသား၂ဦးမိုင်းနှင်မိပြီးတော့သေဆုံးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကမြောက်တောင်ကျေးရွာအနီးမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကလေးတဦးသေဆုံးခဲ့တယ်လို့မာလာကျေးရွာကမိခင်အပါအဝင်ကလေး၃ယောက်လည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်မေလ19ရက်နေ့ညနေပိုင်းကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်မြောက်တောင်ရွာကအသက်10နှစ်အရွယ်လေးတန်းကျောင်းသူမအသိန်းချေမှာလက်နက်ကြီးစထိမှန်ပြီးသေဆုံးခဲ့တယ်လို့မာလာကျေးရွာကတော်မအောင်ထွေးအပါဝင်သူ့ကလေး၃ဦးလည်းလက်နက်ကြီးစထိမှန်ပြီးဒဏ်ရာရရှိခဲ့တဲ့အတွက်စစ်တွေဆေးရုံမှာတက်ရောက်ကုတမှုခံယူနေရပါတယ်။ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တွေအကြားလေးလကျော်အတွင်းတိုက်ပွဲပေါင်း300ကျော်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွေကြောင့်အရတားတေဆုံးသူ40ကျော်နဲ့ဒဏ်ရာရရှိသူ80ကျော်ရှိနေပါတယ်။ဒါအပြင်နေရစွန့်ခွာပြီးစစ်ဘေးဒုက္ခသည်အဖြစ်ခိုးလုံနေသူလည်း4000ကျော်ရှိနေပြီဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တဲ့နမ်မတူမြို့နယ်နဲ့တီဘောမြို့နယ်ထဲမှာတရက်တွင်းမှာပဲဒေသခံရွာသားနှူးမိုင်းနှမိခဲ့လို့တေကြီတန်ရရရှိခဲ့ကြပါတယ်။မေလ20ရက်နေ့ကနမ်မတူမြို့နယ်မိုင်းမှုရွာမှာလုံဆန်ကြံဆိုသူဟာမိုင်းမှုရွာနောက်ဘက်ဆောင်ကျောမှာလေယာလုတ်ဖို့တွားလမ်းမှာမိုင်းထိမှန်ပေါက်ကွဲခဲ့လို့တန်ရပြင်းထန်ရရှိပြီးလာရှုစေယောပို့လမ်းမှာတေဆုံးခဲ့ပါတယ်။မေလ20ရက်နေ့မှာပဲတီဘောမြို့နယ်နမ်မခေါ်အုပ်စုသွန်ချိုင်းရွာသားဆိုင်းအန်ကလည်းသူရရာတဲ့ထဲမှာပဲမိုင်းနမိလို့ထိခိုက်တံရရရှိခဲ့ပြီးဒီဘောစေယုံမှာစေကူတာမှုခံယူနေရပါတယ်။နမိတဲ့မှာနှစ်နေရာစလုံးဟာဘယ်ဘွဲကထောင်တာမိုင်းမှမသိသေးပါဘူး။ဒေသခံတွေကတော့တက်ဆိုင်ရာအာဏာပိုင်တွေကနေမိုင်းတွေလာရောက်ဖြုတ်သိမ်းပြဖို့တောင်းဆိုနေကြပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာ DKPA ခွဲထွက်အဖွဲ့နဲ့ကရင်ပြည်နယ်နေချာဆောင်တပ်တို့အကြားယခုလမှာပြစ်ခတ်မှုထပ်မံဖြစ်ပွားခဲ့ပါတယ်ဒီလ19ရက်နေ့ကကောင်းမှုကျေးရွာမှာနှစ်ဖက်တပ်ထိတွေ့မှုဖြစ်ခဲ့ပြီး BGF တပ်ဖက်ကနေ DKPA ခွဲထွက်တပ်ဖွဲ့ဝင်တဦးနဲ့လက်နက်ခဲယမ်းတချို့ကိုဖမ်းဆီးရမိတယ်လို့ကရင်နယ်ချားဆောင်တပ်များအတွင်းရေးမှူးရဲ့ကိုရဲရရှိဘုံမူးနိုင်မောင်စောကပြောပါတယ်ပြီးခဲ့တဲ့2015ခုနှစ်ကစပြီးကောင်းမှုနဲ့ပြပင်ချောင်းဖျားရွာဒေသမှာ DKPA ခွဲထွက်နဲ့ BGF တွေအကြားမကြာခဏပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒီပြစ်ခတ်မှုတွေကြောင့်ဒေသခံတွေလည်းမကြာခဏထွက်ပြေးတိမ်းရှောင်နေရပါတယ်ဒါအပြင်မက်သဝေါ်ဒေသဖက်မှာလည်း DKPA ခွဲထွက်အဖွဲ့နဲ့ BGF တို့အကြား2016ခုနှစ်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရွာသားတွေမြန်ကြီးငူစစ်ရှောင်စခန်းမှာထွက်ပြေးခိုလုံနေရတယ်လို့လက်ရှိဒေသမပြန်ရဲသေးတဲ့စစ်ဘေးရှောင်9000ကျော်ရှိနေပါတယ်
။မိုးပြင်းနဲ့ရေးမြုပ်နဲ့လမိုင်းမြုပ်မှာငွေကြေး3000ချီတဲ့အွန်လိုင်းပေါ်ငွေစုငွေချေးလေလံမဲလုပ်ငန်းမတမာမှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေရဲ့အနှံငွေပေါ်မှာအတိုးရကိုင်းတို့90ထိပေးပြီးငွေစုငွေချေးလုပ်ငန်းကနေတမရက်တွေမှာငွေထုတ်မပေးနိုင်ပဲတိုင်ချုပ်အပဝင်အဓိကလှုပ်ဆောင်နေသူ3ဦးထွက်ပြေးသွားတာကြောင့်ငွေစုအနှံသူတွေနစ်နာနေရတယ်လို့ငွေစုသူတူကပြောပါတယ်။ Sungwe susu bong, chap tain bong, ta tain jo si me lu le, kan man ta ja ba re. Ngwe su li lan lo kain du po n'u ga ni, ye ta po ta pang kan ta ya bi, ye miu ne ye ta po we ne ga ni, a chin ne gu tain tain ni ya ba re. Dilu ti yamu we ngwe su ngwe chi lo ngan lo kain ni da, tarin nui jie jie mea bia po tuan ni bi me le. Anna bai ni bai ga ro, ta sung di ya han na da miu mi si ke te lu. A ku pi po ni re piata na duwe, pe lu kain duwe duwa me le su ra, sao ji tuwa ya me lu, di ra kain ni ga piu ba re.
လွယ်ကော်မြို့ကန္နာဟေဝန်ပန်းချာမှာဘုချုံစန်းကျေးရုပ်ဆောက်လုပ်တာနဲ့ပတ်သက်လို့ကန့်ကွက်နေတဲ့ကရင်နီလူငယ်600ကိုပြည်နယ်အစိုးရအဖွဲ့ကတရားစွဲဆိုလိုက်ပါတယ်။နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံရေးဆိုင်ရာအကာအကွယ်ပေးရေးဥပဒေပုံမှန်တစ်စင်နဲ့ပြည်နယ်အစိုးရကနေမေလ16ရက်နေ့မှာတရားစွဲဆိုခဲ့တာပါ။ ဒီနေ့စာမိုင်းမှာလွယ်ကော်မြို့ကကန္နာဟေဝန်ပန်းချာမှာဘိုချုပ်ကျေးရုပ်စိုက်ထူခဲ့တဲ့အပေါ်ကရင်နီလူငယ်တွေကကန့်ကွက်ဆန္ဒပြခဲ့ကြပြီးဒီဆန္ဒပြတောင်းဆိုမှုတွေကိုအစိုးရကအင်အားသုံးနေနှင်းခဲ့ပါတယ်။ဒီပြဿနာကိုအဖြေရှာဖို့အတွက်မေလ16ရက်နေ့ကဆန္ဒပြခေါင်းဆောင်တွေပြည်နယ်အစိုးရအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနNRPC အပါအဝင်သက်ဆိုင်ရာအဖွ ည်းဆုံးဖြတ်ခဲ့ပြီးတင်းမာမှုတွေပြန်ဖြစ်ခဲ့လို့အခုလိုကရင်နီခေါင်းဆောင်တချို့ကိုတရားစွဲဆိုခဲ့တာလည်းဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NCA လက်မှတ်ရေးထိုးတိုင်းသာလက်နက်ကန်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကိုထိုင်းနိုင်ငံမှာကျင်းပခဲ့ရမှာပုံသဘောထားတစ်ခုချမှတ်နိုင်ခဲ့တယ်လို့အဖွဲ့ပြောရေးဆိုခွင့်ရှိသူကဆိုပါတယ်။အစိုးရနဲ့ NCA အပြည့်ရဲ့အဖွဲ့တွေကြားတစ်ဆုနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်အလားအလာဘယ်လိုရှိနေပါသလဲ။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်။
ပြီးခဲ့တဲ့သတင်းပတ်မေ18ကကျင်းပပြီးစီးခဲ့တဲ့ NCA နဲ့မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံနောက်ဆုံးနေ့မှာတစ်ဆုနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကျော်လွှားနိုင်ဖို့ဘုံတဘောသားချက်တွေချမှတ်နိုင်ခဲ့တယ်လို့လည်းပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ်
ဒီအစီအစဉ်ကလေအတိတ်အကြောင်းအရာနှစ်ခုကိုကျွန်တော်ဆွေးနွေးခဲ့တာဟိုတစ်ချက်ကဟိုလေဒီတစ်ဆုမှုတွေဘယ်လိုကျော်လွားမလဲဆိုတဲ့ချက်နော်နှစ်ချက်ကဒီကျွန်တော်တို့စေဖွဲ့စုဖွဲ့မှုကိစ္စကိုဆွေးနွေးတဲ့ဖြစ်တယ်ဒါကြောင့်မို့အခုစုဖွဲ့မှုကိစ္စကိုအတိတ်စိတ်ဆက်လက်လှုပ်ဆောင်ဖို့ဆိုပြီးတော့အလုပ်အဖွဲ့ကိုကျွန်တော်တို့ဖွဲ့တဲ့ဖြစ်တယ်
အစိုးရငင်းချမ်းရေးကော်မရှင်အကြံပေးဖွဲ့ဝင်ဦးလောက်မောင်ရွှေကတော့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့အခုကျင်းပတဲ့အစည်းအဝေးကပထမပိုင်းနဲ့ဖြစ်ပြီးအစိုးရနဲ့တရားဝင်ဆွေးနွေးပွဲတွေအများကျင်းပသင့်တယ်လို့လည်းပြောပါတယ
်အခု NCA ထိုးပြီးသားလူတွေကဒီ process ကိုဆက်သွားနိုင်ဖို့ဟာလည်းလိုတယ်ဗျအဲ့ဒါကိုတော့ဒီမှာတိတိကျကျတော့ကျွန်တော်တို့ဒီမှာရေးသားဖော်ပြတာတော့ဆင်းရဲဆက်မလို့မတွေ့သေးဘူးအဲ့တော့တရားဝင်ဆွေးနွေးပွဲတွေဘယ်လိုလာမလဲဆိုတာလည်းကျွန်တော်တို့မတွေ့သေးဘူးပေါ့နော်အဲ့ဒါတွေကတော့အများဆုံးဆောင်ရွက်နိုင်ဖြစ်ကောင်းဆုံးပေါ့ဗျာမဟုတ်ရင်တော့တစ်ဖက်နဲ့တစ်ဖက်ကြောင်းကြာသွားရင်လည်းယုံကြည်မှုတွေကျော်သွားလာလည်းဖြစ်သွားနိုင်တယ်
2020ရွေးကောက်ပွဲလည်းနီးလာတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအစိုးရအနေနဲ့ဒုတိယနေရာမှာထားရှိတယ်လို့မြင်ပြီး2020အလွန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ဘယ်လိုအနေထားဖြစ်သေးတယ်ဆိုတာကြိုတင်ဆွေးနွေးသဘောတူညီချက်ရယူထားဖို့လိုအပ်တယ်လို့လည်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဘိုးချုပ်ကြီးရွတ်စစ်ကတဘာပတိအဖြစ်ထိုက်တီစီဝေဖွဲ့ခွဲမှခုလိုပြောကြားခဲ့ပါတယ
်2020ရွေးကောက်ပွဲကလည်းတဖြည်းဖြည်းနဲ့နှီးကန့်လာတဲ့နဲ့မျှရွေးကောက်ပွဲကိစ္စတွေတက်တာရောက်နေပြီးငင်းချမ်းရေးလုပ်ငန်းစဉ်ကဒုတိယနေရာမှာရှိနေတော့2020မတိုင်ခင်2020အလွန်မှာငင်းချမ်းရေးလုပ်ငန်းစဉ်ဘယ်လိုနေသားဖြစ်သင့်တယ်ဆိုတာကြိုတင်ဆွေးနွေးပြီးသဘောတူညီချက်ရရှိထားဖို့လိုအပ်ပါတယ
် NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်ထိပ်သီးစီဝေပထမပိုင်းကိုမေလ14ရက်နေ့ကနေ18ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့ရမှာထိပ်သီးခေါင်းဆောင်ကိုယ်စားလှယ်တွေကချင် KIA နဲ့ကရင်နီ KMPP လေးလာသူတွေနဲ့ဤပညာထောက်ကူပြုသူတွေစုစုပေါင်းအယောက်80လောက်တက်ရောက်ခဲ့တာဖြစ်ပြီးထိပ်တီးစည်းဝေးဒုတိယပိုင်းကိုလည်းမကြာခင်လပိုင်းတွေမှာဆက်လက်ကျင်းပသွားမယ်လို့ပြောခွင့်ရပုဂ္ဂိုလ်ထံကသိရပါတယ်ရှင
်ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာဆန်တင်ဖို့ခွင့်တမတော်ဘက်ကနေပိတ်ပင်ထားတာကြောင့်ဆန်ပြက်လက်မှုရင်ဆိုင်နေကြရပါတယ်ဘာကြောင့်အခုလိုမျိုးဆန်သက်ယူခွင့်ကိုတက်မတော်ဘက်ကပိတ်ပင်ထားရပါသလဲဒေသခံပြည်သူတွေကရောဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရသလဲအကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကုန်းအိမ်ကတင်ဆက်ထားပါတယ
်မြမတက်မတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်မြမတက်မတော်ကနေရခိုင်ပြည်နယ်ကနေတဆင့်ပလောဝမြို့ဘက်ကိုဆန်တင်ဖို့ခွင့်ကိုပိတ်ပင်ထားတယ်လို့ပ
ပလဝမျိုးနဲ့လူမှုကွန်ရက်ပရဟိတဖွဲ့မှာသာဝန်ရှိသူတို့ကပြောပါရတယ်လောလောဆယ်လောဝမရတည်ဘူးမြို့နယ်ကနေပြည်စင်ပေးမိမယ်လေတက်တန်နေခွင့်ပြုပေးဘူးနှစ်ချက်ကိုပြုဟာပေါ့နှစ်ချက်ကိုတက်ရင်ဒီဆက်မှာကျွန်တော်တို့အချက်ကတမ်းမှာထိုင်တာရှိရောလောဝရဲ့အချက်ကအဲ့မှာနှစ်ချက်ကိုတက်ဖို့အဲ့မှာပြုဟာထိုင်နေပေါ့ပြုဟာမှုထိုင်နေ
အဲ့ဒါအဲ့ရနေပဲချက်ခွင့်မပြုဘူးပေါ့နော်ဒါပေမဲ့တခုကြားတာတော့တိုင်းရောကနေခွင့်မပြုပေးတာပေါ့နော်အဲ့ရနေခွင့်ပြုပေးမှပဲအဆင်ပြေမှာအဲ့လိုတော့ကြားတယ်ကြချက်လေးချက်ဆိုတာဘာဆိုလားအဲ့ဒါတွေနေမှာပေါ့အခုလိုဆန်ပြတ်လာမှုကြောင့်ဒေတာခံပြည်သူတွေဟာရှိတဲ့လူစီကနေအကူအညီတောင်းပြီးဝယ်စားနေရတဲ့အနေအထားဖြစ်နေပြီလို့ပလဝမြို့နယ်လူမှုကွန်ရက်ဖွဲ့စာဝန်ရှိတွေကပဲဆက်ပြော
ောပြေငတ်တဲ့အဆင်တော့မရှိသေးဘူးပေါ့ဗျာဒါပေမဲ့မကြခင်တော့ဆန်သူစားရမလို့ဖြစ
်ပလဝမြို့နယ်ဟာရခိုင်ပြည်နယ်ဘက်ကဆန်ကိုယ်တာအထူးအားထားနေရပြီးရခိုင်ပြည်နယ်ကြောက်တော်ကနေတဲ့ဆက်ဆက်လေးနဲ့တင်ပို့လေးရှိပါတယ်ပြီးခဲ့တဲ့ဧပြီလကုန်ပိုင်းကစပြီးတော့ရခိုင်ပြည်နယ်ကနေစံတယူခွေကိုတပ်မတော်ကနေပိတ်ပင်ခဲ့တာဖြစ်ပါတယ်ဒီလိုပိတ်ပင်လိုက်တာကြောင့်ပလဝမြို့ပေါ်ကစံရောင်းဆိုင်တွေဟာစံပြတ်လာနေပြီးရောင်းเสียစံမရှိတော့လို့စံဆိုင်တွေပိတ်ထားရတယ်လို့ပလဝမြို့ပေါ်ကစံရောင်းသူတော်ညူကပြောပါတယ
်လာကုန်နဂါကတဲ့ကနေစံကမရှိတော့ဘူးမြောက်လာကြပြီးစံတွေပိတ်ထားတယ်
စံတင်သိခွေပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပလဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကိုဆက်သွယ်မေးကြည့်ရမှာသူကအခုလိုပြောပါတယ်
တို့တော့တက်ကလုံချွန်ရေးလိုအပ်ချက်ရတယ်လို့လောက်တာပါလိမ့်မယ်နော်ကျွန်တော်တို့ကတော့ညှို့တွေပါတယ်ကတော့ပြေးနေတာပေါ့တီယူခင်ကတော့ပိတာမပိတာတွေကတော့တက်ကသိမယ်နော
်ပလဝမြို့နယ်တွင်ရခိုင်တပ်တော်အေအေနဲ့မြမတပ်မတော်တို့ကြား CA ပြည်ပခဖြစ်ပွားလာပြီးနောက်ပိုင်းစံတင်ပို့မှုပိတ်ပင်တာဖြစ်ပွားလာခဲ့ပါတယ်
အခုဆက်ပြီးသတင်းကျဉ်ချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မြောက်တောင်ကျေးရွာနယ်မလာကျေးရွာမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကလေးတဦးသေဆုံးခဲ့ပြီးမိခင်အပါအဝင်ကလေး၃ဦးလည်းဒဏ်ရာရရှိခဲ့ပါရယ်။ရှမ်းပြည်မြောက်ပိုင်းနမ့်တူမြို့နယ်နဲ့တီဘောမြို့နယ်ထဲမှာရွာသား၂ဦးမိုင်းနှင်းမိပြီးသေဆုံးဒဏ်ရာရရှိခဲ့ပါရယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းချေဆိုင်တရင်သတင်းတော့ဒီစီစဉ်တင်ဆက်တဲ့ပတ်စဉ်တရင်သတင်းလွာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သတင်းရှင်အနေနဲ့ VOA မြန်မာပိုင်းကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ internet ဆာမျက်နှာမှာအလွယ်တကူနားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။ကိုယ်တော်တရင်ချင်းချုပ်ကိုကိုအောင်လုံကတလဲကျင်ညာပြီပါခင်ဗျာ
အိန္ဒိယနိုင်ငံထွေထွေရွေးကောက်ပွဲမဲရက်လက်တွေကိုဒီနေ့ထိရေးထွက်ပြီးတော့ဆိုရင်တော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရပါတီကအပြတ်သက်အနိုင်ရမယ်အလားအလာရှိနေပါတယ်မဲယုံပေါင်းတန်း6ရောက်ကနောက်ဆုံးမဲရက်လက်တွေကိုဒီနေ့နောက်ပိုင်းသိရမှာဖြစ်ပေမဲ့လည်းရေးထွက်ပြီးတော့မဲရက်လက်တွေအရကတော့ BJP ပါတီကလွတ်တော်မှာ292နေရာအနိုင်ရထားပြီးအဓိကတိုက်ခန်းကွန်ဂရက်စ်ပါတီကတော့နေရာ50လောက်ရရှိထားပါတယ်ရှေ့လဗန်ဒေသကိုထောင်နဲ့ချီတဲ့အမေရိကန်တပ်တွေထပ်မံဆေးလုကောင်းဆေးလုသွားမဲ့စီစဉ်နဲ့ပတ်သက်လို့ပင်ဒဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေအင်ဂျီရောမှာဒီနေ့အစီအခံတင်ပြမယ်အကြောင်းအစိုးရတာဝန်ရှိသူတွေကပြောပါရယ်တန်ရင်ကတုံးမြင့်ဆေးလုသွားဖို့အလဲပိုင်းဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကတောင်းခံခဲ့ပြီးတော့အင်ဂျီရောမှာတင်ပြမှာဖြစ်တဲ့အကြောင်းအမည်ဖော်လို့သူအစိုးရတာဝန်ရှိသူတွေကိုကိုကပြီးသတင်းတွေကပေါ်ပြခဲ့ကြတာပါတာလီဘန်တပုန်တွေကိုအားပေးကူညီမှုနဲ့ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားကို18နှစ်ကြာထိန်းသိမ်းခဲ့ပြီးတော့ပြန်လွတ်ပြေးလိုက်ပါတယ်။ထောင်နဲ့20ကြာခံနေရတဲ့အမေရိကန်တာလီဘန်ဖြစ်လူသိများတဲ့ဂျွန်ဝေါ်ကာလင်းကိုအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်တယ်ရာဟော့ပြည်ထောင်စုချင်းထောင်ကနေဒီနေ့ပဲပြန်လွတ်ပြေးလိုက်တာပါ။မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒေဟာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့ဒီနေ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးပါတယ်။တွေ့ဆုံရမှာတော့ကုလသမဂ္ဂအေဂျင်စီတွေနဲ့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လာတည်ထောင်တို့ရေးစီမံကိန်းတွေအကောင့်တွေပေါ်ရေးကိစ္စတွေကိုဆွေးနွေးခဲ့ရတဲ့အကြောင်းလဲပြန်ကြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ် VOA American အသံညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ925 3251နဲ့ line number 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ကျန်နိုင်ပါ
This program has come to you from the Voice of America, Washington.